Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ UAE American တန်ရဲ့2024ခုနှစ် August 6ရက်အင်္ဂါညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေစတင်တင်ဆက်ပေးနေပါပြီခင်ဗျာ UAE Radio စီစဉ်တွေကို line meter 3251နဲ့ line meter 190တို့ပြင် Facebook နဲ့ YouTube တို့ကနေရုပ်သံနဲ့ပါတွဲဖက်ပြီးတော့ထိုင်ရဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီးသူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညတော့ထိတ်တဲ့ရသတင်းတွေကိုကိုစီသူနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ American Democratic Party ဒုသမ္မတလောင်းဖြစ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှုကိုရွေးချယ်လိုက်ပါတယ်အရှိလေးပိုင်းဒေတာတင်မာမှုတွေရောပါရေး American ကစူးစမ်းနေပါတယ်ရိုဟင်ဂျာတွေကိုဆက်လက်လက်ခံထားဖို့အရေး American အစိုးရကဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းလိုက်ပါတယ်ဆိုတဲ့ထိတ်တဲ့ရသတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်လေးအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်မှာ AA အာရခတ်တော်ကအဖျောက်အမောက်လုပ်ငန်းတွေလုပ်ကင်နေတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကမနေ့ကမင်းကုန်းထဲမှာပြောကြားထားတာကိုဒေသခံတွေကညှင်းဆွလိုက်ပါတယ်
ဒီခိုင်ပြည်တို့ဒုက္ခရောက်အောင်လုပ်နေတာကြတော့မင်းအောင်လိုက်ပြီပေါ့နော်ပြီးတော့ဒီအကောင်လုံးကတော့သိပါတယ်ပေါ့နော်တနိုင်ငံတော့နေတဲ့တိတွေပေါ့နော်ဘယ်သူပါလုပ်နေရေးဆိုပြီးတော့ပ
ါရခိုင်ဒေသခံတူပြောသွားတာပါဒီအကြောင်းသတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီတဲ့နဲ့တူငွေစည်းမတူညီမှုကြောင့်နိုင်ငံခြားသွင်းကုန်တွေဈေးကြီးပြတ်လတ်နေတဲ့အကြောင်းနဲ့စစ်ကောင်စီခေါင်းဆောင်ရဲ့မင်းကုန်းအပေါ်မှာအပြေအဝသုံးသက်ချက်အပါအဝင်နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြမှာပါဒါရီနဲ့တူအင်္ဂါညပိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေမှာတော့ဗီဂျီယောဇာယူကရိန်းနိုင်ငံမြန်မာနဲ့ယူကရိန်းနိုင်ငံနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါခီးသွွားစီစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်ခုရုံစုံတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးရောပြပေးပါအောင်ခင်ဗျာ
လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်း Donald Trump နဲ့ရှင်ပြန်ရမှာ Democrat Party ဒုသမ္မတလောင်းဖြစ် Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz ကိုရွေးချယ်လိုက်ကြောင်းအမေရိကန်သတင်းဌာနတွေကဖော်ပြနေကြပါတယ်။တရားဝင်ကြေညာချက်ကိုတော့ Pennsylvania ပြည်နယ် Philadelphia မြို့ကမဲဆွယ်ပွဲမတိုင်ခင်ဒီကနေ့နှောင်းပိုင်းမှာထုတ်ပြန်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဒီနောက်ပိုင်းမှာတော့ Democratic Party သမ္မတလောင်း Harris ဟာဒုသမ္မတလောင်းနဲ့အတူလာမယ့်ရွေးကောက်ပွဲမှာအရေးပါပြီးအဆုံးဖြတ်ပေးမယ်လို့ယူဆထားကြတဲ့ဝက်ကွတ်စင်မီချီဂန်အရီဇိုနာနဲ့နီဗားဒါးပြည်နယ်တွေကိုစီယုံရခီထွက်မှာပါသမ္မတဟောင်းထရမ့်ကတော့သူကို Republican Party ရဲ့သမ္မတလောင်းအဖြစ်တရားဝင်ရွေးချယ်တဲ့ပါတီညီလာခံအတွင်းသူနဲ့အတူရွေးကောက်ပွဲဝင်ရမှာဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတလောင်းအဖြစ်အထက်လွှတ်တော်အမတ် JD Vance ကိုရွေးချယ်ခဲ့ပါတယ် Republican Party ရဲ့ဒုသမ္မတလောင်း Vance ဟာလည်းအကြိတ်နဲ့ရှင်ပြိုင်ရခြင်းရှိတယ်လို့သတ်မှတ်ထားကြတဲ့ Pennsylvania, Wisconsin, Michigan နဲ့မြောက် Carolina ပြည်နယ်တွေမှာမဲဆွယ်စီယုံဖို့အစီအစဉ်ထားပါတယ်သမ္မတ Joe Biden ကတော့သူ့အနေနဲ့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြုဖို့ဆုံးဖြတ်ကြောင်းကြေညာခဲ့တယ်လို့ဒုသမ္မတ Harris ကိုထောက်ခံကြောင်းပြောကြားခဲ့ပြီးတဲ့နောက် Democratic Party ရဲ့သမ္မတလောင်းအဖြစ်အဓိကနေရာမှာရှိနေခဲ့ပြီးတနင်္ဂနွေနေ့မှာတော့ Party ရဲ့သမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ခံခဲ့ရပါတယ်ရှင်
အရှိလေပိုင်းဒေသတင်းမှမှုတွေပို့ပြီးတော့ကြေပြတ်မလာအောင်အမေရိကန်ပြည်ထောင်စုအနေနဲ့အပြင်းထန်ကြိုးပမ်းနေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဝါရှင်တန်မြို့တော်ကိုရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းနဲ့တွေ့ဆုံပြီးမနေ့ကပြောဆိုပါတယ
် We are engaged in intense diplomacy pretty much round the clock with a very simple message all parties
တာဝန်ရေးရအပြင်းထန်ချင်းကပ်ပြီးတော့နေမအားညာမအားလှုပ်ဆောင်နေတယ်လို့သက်ဆိုင်ရာအဖွဲ့အားလုံးတင်းမှမှုတွေရှော့ချကြဖို့ပြက်ပြက်သားသားတောင်းဆိုနေတာဖြစ်တဲ့အကြောင်းခုလိုတင်းမာနေတဲ့အခြေအနေဟာအားလုံးရဲ့ဂျိုးစီဝါကိုထိခိုက်စေတယ်လို့ပြည်ပခါတွေပို့တိုးပြီးတော့အကြမ်းဖက်မှုတွေနဲ့မလုံခြုံတဲ့အနေအထားကိုတွန်းပို့တယ်လို့သာဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းက Hezbollah နဲ့ Hamas ထိတ်တန့်ခေါင်းဆောင်နှစ်ဦးအီရန်နိုင်ငံနဲ့လေဗနွန်နိုင်ငံတွေမှာအသက်ခံလိုက်ရတာနဲ့ပတ်သက်ပြီးအီရန်နဲ့သူတို့ကြောထောက်နောက်ခံပေးထားတဲ့မဟာမိတ်တွေကအစ္စရေးကိုပြစ်တင်နေကြတယ်လို့ဒီပေါ်မှာလက်တုံ့ပြန်ဖို့ပြင်ဆင်နေတာပါသမ္မတဂျိုးဘိုင်ဒန်ဟာမနေ့ကအမျိုးသားလုံခြုံရေးအဖွဲ့နဲ့တွေ့ဆုံတယ်လို့ရှိလေပိုင်းငင်းချမ်းရေးအတွက်ဂျော်ဒန်ဘီယန်နဲ့လည်းဆွေးနွေးပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတော့အီရန်နဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့အဖွဲ့တွေအစ္စရေးကိုတိုက်ခိုက်မယ်ဆိုရင်အကြီးအကျယ်ပြန်ပေးဆက်ရလိမ့်မယ်လို့သတိပေးနေပါတယ်။ဒီတော့တွင်လေဗနွန်နိုင်ငံတောင်ပိုင်းမှာအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒီကနေ့လူ၄ဦးသေဆုံးသွားတဲ့အကြောင်းလေဗနွန်ကျန်းမာရေးအရာရှိတွေကပြောပါတယ်။နီဘဲယားဒေသမှာရှိတဲ့ Hezbollah စစ်သွေးကြွအဖွဲ့ကိုပြင်မှတ်ထားတိုက်ခိုက်တယ်လို့အစ္စရေးဘက်ကပြောဆိုနေပြီးHezbollah အဖွဲ့ကလည်း Israel ပိုင်းနဲ့တဲကို rocket ဒုံးကျည်တွေနဲ့ပြန်ပြီးတော့ပြစ်ခတ်တိုက်ခတ်တဲ့အကြောင်းပြောဆိုပါရခင်ဗျာ
လဗနွန်နိုင်ငံတောင်ပိုင်းကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးသွားတယ်လို့လဗနွန်ကျန်းမာရေးအရာရှိတွေကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုဟာနာဘေတီးယားဒေသကဟစ်စ်ဘိုလာစစ်သွေးကြောအဖွဲ့ကိုပစ်မှတ်ထားပြုလုပ်ခဲ့ခြင်းဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဒီတော့တွင်မှာဟစ်စ်ဘိုလာအဖွဲ့ကလည်းအစ္စရေးကိုပစ်မှတ်ထားပြီးဒီကနေ့ဒရုန်းယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။ဂါဇာကမ်းမြောင်မှာအစ္စရေးနဲ့ဟာမတ်အဖွဲ့ကြားဖြစ်နေတဲ့စစ်ပွဲရဲ့အကျိုးဆက်အဖြစ်နဲ့နှစ်နိုင်ငံကြားနယ်စပ်ဖြတ်ကျော်ပစ်ခတ်ခဲ့တဲ့တိုက်ခိုက်မှုတွေဟာတဖြည်းဖြည်းအရှိန်မြင့်ပြီးဖြစ်ပေါ်နေတာပါ။ဒါဟာဒေသတွင်းမှာစစ်ပွဲတွေပြန့်မသွားအောင်အတွက်နိုင်ငံတကာအသိုင်းအဝိုင်းကကြိုးပမ်းနေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်နေတာပါ။လဗနွန်နိုင်ငံမြို့တော်ဘေရုတ်မှာဟစ်စ်ဘိုလာအဖွဲ့စစ်ရေးဆိုင်ရာအကြီးအကဲနဲ့ဟာမတ်အဖွဲ့ရဲ့နိုင်ငံရေးခေါင်းဆောင်တို့ကိုအစ္စရေးကပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းတွင်းကတိုက်ခိုက်တပ်ဖြတ်ခဲ့တဲ့အတွက်လဲစိုးရိမ်မှုတွေတိုးမြင့်ပြီးတော့ဖြစ်ပေါ်နေပါဗျ။အီရန်နိုင်ငံတီဟရန်မြို့မှာဟာမတ်အဖွဲ့ခေါင်းဆောင်တပ်ဖြတ်ခံရမှုမှာတော့အစ္စရေးရဲ့လက်ချက်လို့အီရန်ကစွပ်စွဲထားပါတယ်။အရှိလေပိုင်းဒေသကတင်းမာမှုတွေဟာတဖြည်းဖြည်းနဲ့တိုးမြင့်လာနေပြီးတော့အထင်းကုန်မရှိတဲ့စစ်ပွဲဖြစ်မဲ့အခြေအနေကိုစိုက်ရောက်နေကြောင်းနဲ့အဲ့ဒီကတ်ဆိုးကြီးဖြစ်မလာအောင်အားလုံးကဝိုင်းဝန်းဟန်တားကြဖို့လိုအပ်ကြောင်းလဲဒီလိုမဖြစ်ရေးအတွက်အများစုကသဘောတူထားတဲ့ဂါဇာမှာအပြစ်ခတ်ရဲစေးလှုပ်ဆောင်ကြဖို့ပဲဖြစ်ကြောင်း EU နိုင်ငံသားရဲ့မူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။
ယူကရိန်းနိုင်ငံရှေ့မြောက်ပိုင်းကာကစ်မြို့ကိုမစ်ဆိုင်းတုံးနဲ့တိုက်ခတ်ခဲ့တာပါဝင်နိုင်ငံအနှံ့မှာရုရှားရဲ့လေကြောင်းတိုက်ခတ်မှုတွေခံခဲ့ရတယ်လို့တာဝန်ရှိသူတွေကဒီကနေ့ပဲပြောပါရယ်။ကာကစ်မြို့တော်ဝင်ကတော့မစ်ဆိုင်းတုံးထိမှန်မှုကြောင့်စီးကံတစ်ခုပျက်စီးသွားပြီးထိခိုက်ဒဏ်ရာရရှိမှုတိစိုးမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုသိရအောင်စုံစမ်းနေစေဖြစ်ကြောင်း Telegram မှာရေးသားထားပါရယ်။ကာကစ်ဒေသအုပ်ချုပ်မှုကတော့ပျက်စီးတွေကြားမှာလူတွေပိတ်မိနေနိုင်တယ်လို့ပြောပါရယ်။ Daniel Babatra ဒေသအုပ်ချုပ်မှုကလည်းနီကိုဘိုမြို့ကိုရုရှားကဒရုန်းတွေနဲ့တိုက်ခိုက်လို့မိလောင်မှုတွေဖြစ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ပြောပါရယ်မီကိုလိုက်ဒေသမှာတော့ဒရုန်းတိုက်ခိုက်မှုကြောင့်ကျေးရွာအများအပြားရှိနေအိမ်တွေဖျက်ဆီးခဲ့ရတယ်လို့အုပ်ချုပ်မှုကပြောပါရယ်ခါဆွန်ကမ်မလစ်စကီကီယက်နဲ့မီကိုလိုက်ဒေသတွေကိုရုရှားကညာဘက်တိုက်ခိုက်လာတဲ့ဒုံးကျည်၄စင်းနဲ့ဒရုန်း၅စင်းတို့ကိုလေကြောင်းရန်ကာကွယ်ရေးတပ်ကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းကောက်ဒေသကိုတိုက်ခိုက်လာတဲ့ဒရုန်း73စင်းနဲ့ဘက်ဂရော့ဒေသကိုတိုက်ခိုက်လာတဲ့ဒရုန်း9စင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါရယ်ဒီနယ်မြေနှစ်ခုစလုံးဟာရုရှားယူကရိန်းနယ်စပ်တစ်လျှောက်မှာရှိပြီးတော့မကြာခဏပစ်ခတ်ပစ်မှတ်ထားခံရတဲ့နေရာတွေလည်းဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOE ရဲ့အင်္ဂါညထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်နိုင်ငံရေးအခြေအနေအပြောင်းအလဲတွေပေါ်လာမဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆက်လက်လက်ခံထားဖို့အရေးကြီးတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမက်ထရူမီလာကမနေ့ကလုတ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်အကူအညီပေးရေးမှာဘယ်လိုတက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာကိုတော့လက်တလောတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။2018ခုနှစ်နောက်ပိုင်းမှာရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာဘီလီယံ2000ဘူအကူအညီတွေပေးအပ်ခဲ့ပြီးပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရအလုပ်ကိုင်နေရခွဲရန်စနစ်ကိုမကျေနပ်လို့ကျောင်းသားဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတော့မနေ့ကပဲဝန်ကြီးချုပ်ရှိတ်ဟာစီနာယာရုကနေနှုတ်ထွက်သွားတယ်လို့တိုင်းပြည်ကနေလည်းထွက်ပြေးတင်းရှောင်သွားခဲ့ပါတယ်။ရှိတ်ဟာစီနာအာဏာရယူခဲ့တဲ့ကာလအတွင်းမှာဒီမိုကရေစီနီးမကျတာတွေရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပေမဲ့တိုင်းဒီစီပွားရေးအားကောင်းအောင်တိစောက်ခဲ့တာနဲ့မြန်မာနိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံခဲ့တာတွေပေါ်နိုင်ငံတကာကချီးကျူးခဲ့ကြပါတယ်။ဆန္ဒပြကျောင်းသားခေါင်းဆောင်တွေကဂျာဖြက်အစိုးရကိုဦးဆောင်ဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနစ်ကိုအဆိုပြုနေကြပါတယ်။ကျောင်းသားတွေရဲ့အဓိကတောင်းဆိုချက်အတိုင်းပါလီမန်ကိုဖျက်သိမ်းလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်သမ္မတကဒီကနေ့ကြေညာထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဂျာဖြက်အစိုးရတရဖွဲ့စည်းလိုက်တဲ့အပေါ်ကြိုဆိုပြီးတော့ဒီမိုကရေစီနီးချရွေးကောက်ပွဲကျင်းပနိုင်ရေးပံ့ပိုးပေးဖို့ဘင်္ဂလားဒေ့ရှ်စစ်တပ်ကိုတိုက်တွန်းထားပါတယ်ရှင်
နေဂျေဂျုံနဲ့နှစ်တန်ကြာထိမ့်သိမ်းခံထားရတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုဒီကနေ့ဩဂုတ်လ6ရက်နေ့မှာပြန်လွတ်ပေးလိုက်ပါပြီ။နိုင်ငံရေးပြန်ပွဲဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့ဒါကာမြို့တော်ကဝန်ကြီးချုပ်ဆိုင်အိမ်ကိုစီးနင်းမှုအတွက်ဆန္ဒပြလူအုပ်ကြီးကချီတက်လာနေချိန်မှာပဲယာရုကနှုတ်ထွက်ပြီးပြည်ပကိုထွက်ပြေးသွားပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းကိုအခုလိုနေဂျေဂျုံကနေလွတ်ပေးလိုက်တာပါ။မွတ်စလင်များစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံရေးလောကကိုဒီနိုင်ငံရေးပြန်ပွဲအမျိုးသမီး2ဦးကနှစ်ဆယ်စုနှစ်ပေါင်းများစွာလွန်မှုချေလည်ထားခဲ့တာပါ။အဓိကအတိုက်ခံပါတီကြီးဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ရဲ့အကြီးအကဲဝန်ကြီးချုပ်ဟောင်ဇီယာကို ရာထူးကထွက်သွားတဲ့ဝန်ကြီးချုပ်ဟာစီနာအစိုးရလက်ထက်မှာအကျင့်ပြတ်ချဆမှုဥပဒေနဲ့2018ခုနှစ်ကထောင်ဒဏ်18နှစ်ချမှတ်ပြစ်ဒဏ်ပေးခဲ့တာပါ။ចောင်းသားတွေကဥဆောင်ပြီးဒီသတင်းပတ်တွေနဲ့ချီနိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်လာပြီးတဲ့နောက်မနေ့တနင်္လာနေ့ကဝန်ကြီးချုပ်ဟာစီနာရာထူးကနှုတ်ထွက်သွားတာကြောင့်စစ်တပ်အကြီးအကဲကကြားဖြတ်အစိုးရဖွဲ့စည်းမယ်လို့ကြေညာခဲ့ပါတယ်။ဆန္ဒပြသူတွေကိုဝန်ကြီးချုပ်ဟာစီနာအစိုးရကအကြမ်းဖက်ဖြုတ်ခွင်းခဲ့တာကြောင့်ဒုထက်တောင်းမှုတွေနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့ပေမဲ့ယာယီအုပ်ချုပ်ရေးတာဝန်ယူထားတဲ့စစ်ဦးစီးချုပ်ကတော့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြုတ်ခွင်းတာတွေချက်ချင်းရပ်တန့်ပြီးဖမ်းဆီးထားသူတွေကိုလည်းပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
။နျူကလ িয়ার ထိပ်ဖူတက်ဆင်နိုင်တဲ့မစ်ဆိုင်းဒုံးစနစ်250ကိုမြောက်ကိုရီးယားကရှီရန်စစ်မျက်နှာကတပ်ဖွဲ့တွေထံပို့လိုက်ကြောင်းနိုင်ငံပိုင်သတင်းကဖော်ပြထားပါတယ်။အမေရိကန်ရဲ့ချင်းချောက်မှုအန်ရီတွေရှိတယ်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအသင့်ပြင်ဆင်ထားဖို့ကိုလည်းတနင်္ဂနွေနေ့ပျုံယမ်းမြို့တော်ကအခမ်းအနားမှာတိုက်တွန်းခဲ့တာပါ။နိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတော့နျူကလ িয়ার ထိပ်ဖူတက်ဆင်နိုင်တဲ့လက်နက်အဖြစ်ဖော်ပြခဲ့ပြီးစက်ရုံကနေအစ်စ်ထုတ်လုပ်လိုက်တဲ့လက်နက်တွေဖြစ်တယ်လို့လည်းပြောပါရတယ်။မြောက်ကိုရီးယားခေါင်းဆောင်ကတော့ဒီလက်နက်တွေဟာတောင်ကိုရီးယားနိုင်ငံတဝန်းကိုရှီရန်စစ်မျက်နှာကနေပစ်ခတ်နိုင်စွမ်းရှိတယ်လို့ပိုပြီးထိရောက်တဲ့စွမ်းဆောင်ရည်တွေရှိတယ်လို့လည်းပြောပါရတယ်။မြောက်ကိုရီးယားဟာတောင်ကိုရီးယားမစ်ဆိုင်းဒုံးရန်ကာကွယ်ရေးစနစ်ကိုဖြိုခွင်းနိုင်မှုအတွက်ရွေရှားတာတူပစ်လက်နက်တွေကိုတိုးချဲ့ထုတ်လုပ်နေတယ်လို့အမေရိကန်နိုင်ငံတိပစ်ခတ်နိုင်တဲ့တိုက်ချင်းပစ်မစ်ဆိုင်းဒုံးတွေကိုလည်းထုတ်လုပ်ဖို့ကြိုးပမ်းနေတာဖြစ်ပါရဲ့ရှင်
။ထိုင်းနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့ Move Forward Party ကိုဖျက်သိမ်းမယ်မသိမ်းဘူးဆိုတဲ့ကိစ္စကိုမနက်ဖြန်ဗိုလ်ထုနေ့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။တော်ဝင်မိသားစုဂုံသိက္ခာထိခိုက်အောင်ပြောဆိုမှုတွေအတွက်အေးအေးယူလေးရှိတဲ့ပြင်းထန်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ရွေးကောက်ပွဲမှာဂရုပြုခဲ့တယ်ဆိုပြီး Move Forward Party ကိုအေးအေးယူဖို့ကြားနာစစ်ဆေးနေတာပါ။Move Forward Party ဟာပြီးခဲ့တဲ့နှစ်မေလရွေးကောက်ပွဲမှာထိုင်းပြည်သူတွေရဲ့ထောက်ခံမှုအများစုရခဲ့တဲ့ပါတီဖြစ်ပါတယ်။ထိုင်းပြည်နဲ့တော်ဝင်မိသားစုကိုထိခိုက်စေတဲ့ပြောဆိုမှုတွေအတွက်အေးအေးယူလေးရှိတဲ့ဥပဒေတွေကိုပြင်ဆင်ဖို့အပြင်စစ်တပ်နဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လော်ဂျီအုပ်မှုတွေကိုပြုပြင်ပြောင်းလဲမှု Move Forward Party ကပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာဂရုပြုခဲ့ပါတယ်။အဓိကတိုက်ခိုက်ပါတီကိုဖျက်သိမ်းပြီးရွေးကောက်ပွဲဝင်ခွင့်10နှစ်ပိတ်ပင်နိုင်တာကြောင့်ဒါဟာဒီမိုကရေစီခြေကံမှုတွေကိုတိုက်ခိုက်တဲ့လုပ်ရက်ဆိုပြီးဒေသရင်းလူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့45 right အဖွဲ့ကြီးကကန့်ကွက်ဝေဖန်ပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးကြတာပါအခုတော့ဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးတော့ပါမယ်အခုရင်ဆုံးတော့စစ်ကောင်စီခေါင်းဆောင်မနေ့ကပြောကြားခဲ့တဲ့မင်းကုံးအပေါ်သုံးသက်ချက်နဲ့အစကြမှာလေမြန်မာနိုင်ငံမှာလက်ရှိပေါ်ပေါက်နေတဲ့လက်နက်ကင်ပြပခါနဲ့ပတ်သက်ပြီးအတိုက်ခံလက်နက်ကင်အင်အားစုတွေကိုစစ်ကောင်စီအကြီးအကဲကအပြစ်ဖို့လိုက်တဲ့အပေါ်အခက်အခဲတွေကဝေဖန်လိုက်ကြပါတယ်။လာရှိုးအခြေဆိုင်အရှိမြောက်တန်းစစ်ဌာနချုပ်ရမခကို MNDA နဲ့ပူးပေါင်းတပ်တွေထိန်းချုပ်လိုက်ကြောင်းကြေညာခဲ့ပြီးမကြာခင်မှာပြောကြားခဲ့တဲ့မင်းကွန်းဟာငင်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ဘလောက်ထိတက်ရောက်မှုရှိနိုင်ပါသလဲ။သုံးသက်သူတွေရဲ့အမြင်ကိုစုစည်းပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမွန်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဩဂုတ်လ5ရက်နေ့ကထုတ်လွှင့်ခဲ့တဲ့25မိနစ်ကြာတဲ့မိကွန်းထဲမှာတော့တိုင်းရင်းသားအဖွဲ့အစည်းတွေအပါအဝင်လက်နက်ကိုင်တိုက်ခန့်အင်အားစုတွေကိုအကြမ်းဖက်ကျူးလွန်သူတွေတောင်းကျမ်းသူတွေအဖြစ်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့နှုံပြောဆိုခဲ့တာပါ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကိုင်ပြည်ပခါတွေပေါ်ပေါက်နေတာကိုလည်းစစ်ကောင်စီအကြီးအကဲဘက်ကအတိုက်ခံအင်အားစုတွေကိုအပြစ်တင်တာများခဲ့ပါတယ်နိုင်ငံရေးလေလာတုံ့သက်သူတို့ကတော့မနေ့တုန်းကစစ်ကောင်းဆောင်ရဲ့ပြောဆိုမှုအပေါ်အခုလိုဝေဖန်တုံ့သက်လိုက်ပါတယ်
။ကျွန်တော်ကိုရင်ထပ်ပြီးတော့မင်းကွန်းပြောရတယ်။ပြောရတယ်ဆိုရင်ဖြစ်ရကိုနိုင်ကနော်။ဟိုအချိန်ကြီးကနောက်ဆုံးအချိန်ကနောက်ဆုံးအချိန်ကြီးကိုရောက်သွားပြီဆိုတာတော့ဒါရှင်းနေနော်။နောက်ပြီးတော့သူမျိုးကြီးအမြင်ကျင်းတာနော်။စီဘီဝါဒဆိုတဲ့စကားလုံးကြီးဟာဟိုတခုခုလုံဆော်ရပါတော့လုံဆော်ရရအောင်ပြောသွားတာပဲတော့နောက်ပြီးတော့ဒီအတိကတော့ဗမာမျိုးသားရေးနဲ့ညာတိုက်ပြီးခြင်းနေရဲ့ချက်ရှိပုံပေါ်တယ်လေနောက်ပြီးတော့နောက်တစ်ချက်ကတော့နိုင်ငံသားပေါ့နော်မိဘနိုင်ငံကြီးပါနေတယ်နော်နောက်ကနာမည်ထုတ်မပြောမယ်အတိကတော့တရုတ်ကိုဆိုလိုတာပေါ့နော်အဲအဲဒါလေးပါနေတယ်ပါနေတော့တမင်နိုင်ငံကြီးတရားမြင့်ပတ်တဲ့ရဲ့ချက်ရှိပြောသွားလားအဲ့လိုပဲသုံးသပ်ရမယ
်စစ်ကောင်းဆောင်ရဲ့ပြောကြားတဲ့မိကွန်းထဲမှာတော့လာရှိုးကစစ်ကောင်းစီတက်စခန်းတွေစွန့်ခွာရတာနဲ့လာရှိုးကစစ်တက်စေယုံတိုက်ခိုက်စီးနှင်းခံရတာနောက်ပြီးတော့ရှမ်းမြောက်မှာ MMDA ကိုကန့်တက်အပါအဝင်ညီနောင်မဟာမိတ်၃ဘွဲ့အသုံးပြုတဲ့ drone drop bomb နဲ့ short တိုက်ဒုံးတွေဟာအစစ်မြင့်နည်းပညာတွေကိုတုံးပြီးတော့ပြုပြင်သုံးဆွဲထားတယ်လို့ပြောခဲ့ပေမဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ကြမကြဆိုတာကိုတော့တိုက်ရိုက်ညွှန်ပြောဆိုတာမျိုးမရှိခဲ့ပါဘူး
ရှမ်းမြောက်မှာ MNDA ကိုကန့်တက်အပါအဝင်ညီနောင်မဟာမိတ်သုံးဘွဲ့အသုံးပြုတဲ့ drone, drop bomb နဲ့ short tight ဒုံးတွေဟာအစစ်မြင့်ဤပညာတွေသုံးပြီးတော့ပြုပြင်သုံးစွဲထားတယ်လို့ပြောပြီးကျေးစားတက်တရဲ့ဤပညာထောက်ပံ့ကူညီမှုတွေရနေတယ်လို့ဆွဆွဲခဲ့ပေမဲ့ဘယ်နိုင်ငံကကျေးစားတက်တယ်ဆိုတာကိုတော့ဗိုလ်ချုပ်မှုကြီးမြောင်းလိုင်းဘက်ကတိတိကျကျရည်ညွှန်းတာမရှိခဲ့ပြန်ပါဘူး။နောက်ပြီးတော့အဲ့ဒီစစ်လက်နက်တွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေလက်ရှိဖော်ဆောင်နေတဲ့စစ်ရေးတွေမှာပြည်ပရဲ့ပါဝင်ပတ်သက်မှုတွေရှိနေတယ်လို့စစ်ကောင်းဆောင်ကပြောဆိုခဲ့တယ်လို့မြမတရုတ်နယ်စပ်တွေကတိုင်းရင်းသားနယ်မြေတချို့မှာစစ်တင်နန်းပေးနေတာနဲ့လက်နက်ဆက်ယုံတွေထူထောင်ပြီးတော့အဲ့ဒီကနေလက်နက်ခဲယမ်းမီးကြောင်းနဲ့ဖောက်ခွဲရေးပစ္စည်းတွေထုတ်လုပ်နေတယ်လို့စစ်ကောင်းဆောင်ကပြောဆိုခဲ့ပါတယ်။စစ်ကောင်းဆောင်ကလက်ရှိရမခလက်လွတ်ရတာနဲ့ပတ်သက်လို့ထဲထဲဝုံဝုံပြောဆိုပြတာမရှိပေမဲ့စစ်ရေးပိုင်းရှုံးနိမ့်တဲ့အပေါ်မှာသူ့ရဲ့တပ်သားတွေကိုပြန်ပြီးတော့စီယုံမှုအခုလိုမိန့်ခွန်းထုတ်ပြန်တာဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်ပြည်သူ့ပန်းနိုင်အဖွဲ့တာဝန်ခံ CDN တက်မတော်အရာရှိကိုနောင်ယိုးက VOA ကိုပြောပါတယ်။
ဒီစကောင်းရေးဘက်မှာဒီစီအထင်အမှုကဒါတော်တော်ကိုကြီးမားမားစီအထင်အမှုတွေကြုံနေတယ်ဒါဟုတ်လဲသူတို့ဒီသူတို့ထောက်ခံသူတွေခြားထဲမှာပေါ့နော်မဒီစစ်တပ်ရဲ့ထောက်ခံမှုတွေသူတို့စစ်တပ်လို့ပြီးစစ်တပ်ဘက်ကထောက်ခံမှုတွေပုံမှန်လဲဒီပုံမှန်သူတို့ပြည်ရင်းတတော်ဝေးဖန်လာမှုတွေအကြောကြုံတွေ့လာတယ်အထူးသဖြင့်ဒီစစ်ကောင်းဆောင်အပေါ်မှာဒီဝေဖန်မှုတွေများလာတယ်အဲဒီစစ်ကောင်းဆောင်ရဲ့ကောင်းဆောင်မှုပေါ်စီဆန်တော်ယူပေါ်မှာမကျေနပ်မှုတွေဝေဖန်တန်နေအတုံးကြံနေများလာတဲ့အနေအထားတွေကဒါပူပူပြီးတော့ပူတွေ့တာတယ်ဒီအနေအထားတွေကိုဒီစီးအခြေအနေတွေရှင်းပြရင်းနဲ့အဲထောက်ခံပြန်ရအောင်ဒါအဲ့ဒီအဖွဲ့တွေကိုရှိဝင်ပြီးတော့အဲဒါပြောဆိုဖို့လှုပ်ပြစ်စင်လှုပ်ဆောင်တာလို့တော့ကျွန်တော်သုံးသပ်မိတယ်ပေါ့နော
်စစ်ကောင်းဆောင်ကအခုလက်ရှိနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့မတည်ငြိမ်မှုတွေနဲ့ပတ်သက်လို့စစ်တပ်ကနေလွဲလို့ EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ NLD နဲ့ဆီယနာသိမ်းမှုစန့်ကျင်သူတွေဒီမိုကရေစီရေးလိုလားသူတွေအပါအဝင်သတင်းမီဒီယာတွေအကြောင်းမှဆိုပြီးတော့အပြစ်တင်ပြောကြားခဲ့ပါတယ်လက်တလောနိုင်ငံတွင်းမှာကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲဟာလဲပြည်ပနိုင်ငံတွေရဲ့ပိတ်ဆို့အရေးယူလက်တလောနိုင်ငံတွင်းမှာကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲတွေဟာလဲပြည်ပနိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုကြောင့်ဖြစ်တယ်လို့ဆွဆွဲပြောဆိုခဲ့ပါတယ်ရှင်
စစ်ကောင်စီအကြီးကဲရဲ့မိန့်ခွန်းအပေါ်မှာသုံးသပ်ချက်အမြင်တွေကိုမဆုမုံပြောပြပေးကြတာပါအခုတော့ရခိုင်ဆိုင်ရာသတင်းတပုတ်နဲ့ဆက်ချင်ပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံတွေဒုက္ခရောက်နေတာဟာအာရခတက်တော် AA ခေါင်းဆောင်တွေကြောင်းလို့စစ်ကောင်စီအကြီးကဲကပြစ်တင်ပြောဆိုလိုက်တဲ့အပေါ်တုံ့ပြန်ချက်တွေထွက်ပေါ်လာပါတယ်စစ်ကောင်စီအကြီးကဲရဲ့မနေ့တုန်းကမိန့်ခွန်းဟာလက်တွေနဲ့ကင်းကွာနေတယ်လို့ဒေသခံတချို့ကပြောကြပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှရဲ့မိန့်ခွန်းပေါ်ရခိုင်ပြည်နယ်ကဒေသခံတချို့ရဲ့အမြင်တွေကိုစုစည်းပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုခြေခံပြီးကိုစံကျော်တင်ပြထားပါရခင်ဗျာ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကတည်းကစပြီးစစ်ကောင်စီနဲ့အာရခတက်တော် AA ကြားတိုက်ပွဲတွေပြင်းထန်ခဲ့တာဒီကနေ့အထိဖြစ်ပါတယ်တိုက်ပွဲတွေကြောင့်မြို့ဝတွေမီးလောင်ပျက်စီးခဲ့တာတွေတော်တော်များများရှိသလိုအရက်သားထိခိုက်ဒေဆုံးတာတွေလည်းယာနဲ့ချီရှိနေတာလည်းဖြစ်ပါတယ်ဒါအပြင်တိုက်ပွဲတွေကြောင့်နေရဲဆွန့်ခွာထွက်ပြေးနေရသူတွေလည်းတိတ်နေချီရှိနေသလိုဒေသတွင်းစားနပ်ရိက္ခာနဲ့စေဝါရှာပါတာတွေကိုလည်းရင်ဆိုင်နေကြရတာပါအခုလိုရခိုင်ဒေသအတွင်းမငြိမ်မသက်မှုတွေနဲ့ဒေသခံပြည်သူတွေရဲ့ကျန်းမာရေးပညာရေးစီးပွားရေးနဲ့စားဝတ်နေရေးတွေကိုထိခိုက်ပျက်စီးနေတာဟာအေးအေးခေါင်းဆောင်တွေကြောင့်ဖြစ်တယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမနေ့ကပြောတဲ့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပ
ါယခုချိန်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့ဝဒေသမကဒီကြီးအေးချမ်းစွာနေထိုင်လို့တဲ့ရခိုင်ပြည်နယ်တောင်ပိုင်းရှိမြို့များကိုလည်းအပြင်းထန်တိုက်ခတ်လေရှိတာတွေ့ရပါတယ်ရခိုင်ပြည်နယ်မှာရခိုင်လူမျိုးသား90ရာခိုင်နှုန်းနေထိုင်ကြကြောင်းအေးအေးဖွဲ့ခေါင်းဆောင်များရဲ့လွတ်ရများဟာကိုလူမျိုးကိုကိုပြန်ဖြစ်စီနေသလိုဖြစ်နေတာလည်းတွေ့ရပါတယ်တံမတော်အနေနဲ့လည်းနေမီဒီသတွေပြန်နေတည်ငင်းအေဂျင့်စီဖို့အတွက်ဒေသခံပြည်သူများနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်စစ်ကောင်စီအနေနဲ့တကြောပြန်တိုက်ပွဲကာလတစ်လျှောက်မှာရခိုင်ပြည်နယ်ကမြို့နယ်၉ခုလောက်ကိုလက်လွတ်ဆုံးရှုံးထားပြီးဖြစ်တယ်လို့လက်ရှိမှာလည်းအာရခတက်တော် AA ရဲ့ထိုးစစ်တွေကိုအပြင်းထန်ခုခံနေရတာလည်းဖြစ်ပါတယ်အခုလိုအချိန်မျိုးမှာစစ်ကောင်စီအနေနဲ့ဒီလိုစကားတွေကိုပြောလာတာဟာရခိုင်ပြည်သူတွေနဲ့ AA ကြားစိတ်ဝမ်းကွဲစေလိုတဲ့ရည်ရချက်နဲ့ပြောဆိုတာဖြစ်နိုင်တယ်လို့လည်းရခိုင်ဒေသခံတွေကရှုမြင်ကြပါတယ်ဒါပေမဲ့လည်းအာရခတက်တော် AA ဟာရခိုင်ပြည်သူတရက်လုံးလွတ်မြောက်မှုအတွက်တိုက်ခိုက်နေတာဖြစ်တယ်လို့ရခိုင်ပြည်သူတရက်လုံးကယုံကြည်ထားကြတာကြောင့် AA အပေါ်လူထုယုံကြည်မှုကြာဆင်းသွားမှာမဟုတ်ဘူးဆိုပြီးရခိုင်အရေးလေးလာတုံးသက်သူကိုထွန်းကြီးကပြောပါတယ
်ရခိုင်ပြည်သူတွေကရခိုင်ပြည်ပြန်လေလွတ်မြောက်ရေးအတွက်ဒီဒေါက္ခရဲကြောင်လာမယ်ဆိုတဲ့ဟာကိုရခိုင်ပြည်သူတရားလုံးဟိုတိတ်ချပြီးသားဖြစ်တယ်ဒီအတွက်လည်းအစဉ်သင်ပြင်ထားကြတယ်လို့ကျွန်တော်နားလေပဲပေါ့နော်နောက်တစ်ခုကဒီတိုက်ပွဲတွေကြောင်းကုံစင်းနှုံးတွေတက်လာတယ်အ ဒီကနေ့ကတော့ရှားပါလာတယ်ဆိုတော့ဟာထဲဒီတိုက်ပွဲနဲ့မဆိုင်တဲ့အရသာပြည်သူတွေတုံးနေတဲ့ဇော်ကောင်ပေါကုံလမ်းကြောင်းတွေကိုစစ်ကောင်ဒီတော့လည်းပိုက်ဆို့ထားတယ်နောက်တစ်ခုကဘန်တွေကိုပိုက်ထားတယ်နောက်တစ်ခုကကြတော့ဒီစစ်ကောင်ဒီချင်းချောက်နေမြောက်ကနေလွတ်သွားတဲ့နေရာတွေပေါ့လေအရကတ်တဲ့တော့ပုံထားတဲ့နေရာတွေကဝန်ထမ်းတွေကိုတောင်းစစ်ကောင်ဒီကလက်ကမပေးတော့ဘူးလေဆိုတော့ဒါက
ရခိုင်ပြည်သူလူထုနဲ့ဟိုဒီအရကတ်တဲ့တော့ကြာမှာစိုင်းဝန်ကွေးကြပါအကြောင်းပြချက်မှမရှိဘူးဆိုတော့ဒီကောင်ဒီလည်းပဲဒါ
အမိုင်းကကွန်ဖီစီဆင်းမှုနဲ့လူထုသားဝန်ရေးဆိုတာကသူတို့ကနိုင်ငံဆိုတဲ့အယူအဆနဲ့ရှိရဆိုလို့ရှိရင်ဒါကိုဖွင့်ပေးတဲ့အမှာပေါ့လေဥပမာလေရာဇမီပြနေတာဆိုလို့ရှိရင်လေနှစ်ထောင်ဆင်းသုံးတဲ့ဝင်ပါလာကတိကဒီစစ်ကောင်စီဘက်ကဆုံးရှုံးလိုက်ရတဲ့နေမျိုးတွေအကောင်လုံးတိုက်ပွဲဖြစ်တဲ့နေရာတွေအကောင်လုံးကိုလေရာဇမီတွေဖျက်ထားတယ်ဒါကလေနိုင်ငံရဲ့အလျှောက်အချာအာဏာကိုယူထား
လက်ရှိမှာတော့ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်ကိုအေအေဘက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်။ဒါပြင်ရခိုင်တောင်ပိုင်းမြို့နယ်တွေအတွက်စီအေးအရေးပါတဲ့တန်တွဲငပလီကိုလည်းအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတန်တွဲမြို့ပေါ်နဲ့ငပလီကစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်တာပြီးဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့တန်တွဲကိုအေလက်ထက်အပါမခံနိုင်တာကြောင့်အပြင
ရခိုင်ဒေသခံတွေရဲ့တုံ့ပြန်ချက်ကိုခုဆန်းကျော်စူးစီးပြောပြပေးကြတာပါခုဆက်ပြီးတော့ပြည်တွင်းစီးပွားရေးဆိုင်ရာသတင်းတပုတ်ကိုဆက်ပြီးတော့ပြောပြချင်ပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင်းနေဆက်ကုံတွေရက်ဆိုင်လူနှီးပါဖြစ်နေတယ်လို့နိုင်ငံခြားငွေနဲ့လဲလျာမှာမြန်မာကြောင့်ွေတန်ဖိုးစံချိန်တင်ကျဆင်းလာတဲ့အတွက်သွင်းကုန်တွေဈေးကြီးပြီးတော့ပစ္စည်းပြက်လက်တာမျိုးတွေရှိနေတယ်လို့အသေးစားလက်စားလုပ်ငန်းရှင်တို့ကပြောပါတယ်လက်နက်ကင်ပြည်ပခါရီနဲ့ဗန္ဒာရေးကြက်တဲကြောင့်စီးပွားရေးမှာရိုက်ခတ်လာတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုကမောင်စိုးမင်းတင်ပြပေးပါမယ်ခင်ဗျာ
ပြည်တွင်းမှာအသုံးများတဲ့ထိုင်းတရုတ်နဲ့စင်ကာပူနိုင်ငံတွေရဲ့ငွေကြေးတန်ဖိုးကဩဂုတ်လအစပိုင်းမှာစံချိန်တင်တက်လာပြီးအမေရိကန်ဒေါ်လာကလည်းဒေါ်လာကိုမြန်မာငွေ9400ကျပ်ဝန်းကျင်ကိုရောက်ရှိလာပါတယ်ရလက်ကတော့ပြည်တွင်းကလက်လီလက်ကလူသုံးကုန်ဆိုင်တွေမှာပြည်ပကလာတဲ့ပစ္စည်းတွေပြက်လက်နေပြီးဈေးလဲတောက်လျှောက်တက်နေပါတယ် City Mark Ocean One Store ဒီလိုလက်လီစတိုးဆိုင်တွေမှာနိုင်ငံခြားသွင်းကုန်တွေယောနယ်လာကြောင်းဈေးဝယ်သူတချို့ကပြောပါတယ်ဈေးနဲ့အလှကုန်ပစ္စည်းတင်သွင်းသူတွေကတော့ဈေးကွက်မှာရောင်းလို့မြန်မဲ့ပစ္စည်းမျိုးပဲဦးစားပေးပြီးတင်သွင်းနေကြပါတယ်ရာသီဥတုနဲ့စစ်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်ပို့ဆောင်ရေးလမ်းကပြတ်တောက်သွားတာထိုင်းဘက်ငွေတောက်လျှောက်တက်နေတာကြောင့်တချို့ဈေးတွေဆိုရင်ကုမ္ပဏီတွေကခွဲတန်းနဲ့မျှပြီးယူနေရတဲ့အကြောင်းမွန်ပြည်နယ်ကလုပ်ငန်းရှင်တဦးကပြောပါတယ်
။ကုမ္ပဏီကပြောပြကြအရာဆိုရင်သူတို့တွေအထက်ကိုဝယ်ရတာတဲ့ဒီရနေငယ်နေမှာပေါ့နော်။ဟိုစောက်ကတစ်ထောင်လောက်ပြင်သူတို့ဒီပြန်ကြတာကယာကနန်းပေါ့300လောက်200လောက်ပဲပြန်ရတယ်လို့ကြားတယ်အဲကြောင့်ဒီမှာဒီတပီတော့အဲဒီ300နေရာပြန်ဖြန့်တော့စင်ဆိုင်နေမှာတိုက်ဆိုင်ကိုနှစ်ဘူးသုံးဘူးထပ်ဖို့မရဘူးပေါ့နော်။ဒါပေမဲ့ဒီကုမ္ပဏီကထုတ်တဲ့ပစ္စည်းအတကတ်ကိုတောင်းကျော်300ကျော်ပစ္စည်းပေါ့နော်။အဲလိုနှလုံးရောဂါဈေးဆိုရှိတယ်။ဒါပေမဲ့သူတို့ကုမ္ပဏီတွေကလည်းဘေးလောင်လို့တော့မရဘူးဈေးကွက်မှာ။ဘယ်လိုပြောမလဲတိုက်ဆိုင်ကမှ5ဘူး3ဘူးအလိုဆုံးပေး10ဘူး15ဘူးအဲ့ထပ်ပို့ပြီးတော့မရဘူးပေါ့နော်။ဆိုင်တစ်ဆိုင်ကိုအဲဆိုတော့တဘူးမှမှနှစ်ကပ်ပဲပါတာပေါ့နော်။ အဲ့တော့ဆယ်ခုလောက်လည်းပေးရင်တက်နေတယ်တက်နေဆိုလူရမစဲလောက်ပဲရောင်းလို့ရတာပေါ့အဲ့လိုဆိုတော့ဒီစီကပြောမယ်ဆိုရင်တက်လက်တာတအားဖြစ်နေတာပေါ့နော်ဒီစီစီစီကွာတော့
ဆောင်းစီကတော့ရက်ွက်ခွဲတန်းစီကတပိတ်တာကို9980ကျပ်သတ်မှတ်ထားပြီးမဲ့ဆိုင်တွေကတော့တပိတ်တာကို12000ကျပ်စီနဲ့ရောင်းချနေကြပါတယ်ဓာတ်ဆီစီကတော့95လီတာကို2900ကျပ်နဲ့မန္တလေးမှာတော့တလီတာကို3000ကျပ်ဝန်းကျင်ရှိပြီးတချို့နေရာတွေမှာအကန့်အသတ်နဲ့ဝယ်နေရတော့မယ်လို့အငားရင်မောင်းတချို့ကပြောပါတယ
်မန္တလေးတော့ကျပ်နေကြပဲရောင်းမောက်အန်လိုက်မှာမှာဟိုတိတ်ဒီခွဲရတဲ့ရောင်းလို့ပြန်ဒီကျင်တော့ကဲလို့မရဘူးဆိုတော့ဆက်စီရွာရဆိုတော့တန်းစီရောသူတို့တော်ကြီးကိုအခုရှင်ရှင်မကြီးကနာရောတန်းစီနေရတာညာကြီးပဲဟုတ်ကဲ့ဒီကျုံကနေရောမနေ့ကတန်းစီနေရတာပထမဆုံးပကိုးကြီးကြီးတွားလာတော့မှအဲကျွန်တော်ခွဲရနေနေဆိုင်တော့ခွဲခဲ့ရပြီးရိုးကြီးဆက်ကြီးကြီးတို့တော့ဒီရက်ွက်ဆိုင်နေရစီအဲရောအခုဒီဒီရောက်မရအစီအစီတော့
တရုတ်ငွေကတရုံကို940ကျပ်မလေးရှားတရင်းဂစ်ကို1200ကျပ်ယူရိုငွေက9800ကျပ်စင်ကာပူဒေါ်လာက3900ကျပ်ဝန်းကျင်ရှိနေပြီးကုန်သွယ်ရေးမှာအသုံးများတဲ့ထိုင်းငွေကလည်းတစ်ဘက်ကို150ကျပ်အထိတက်လာတာဖြစ်ပါတယ်မြမဘူဘန်ကတော့စက်သုံးစီစားသုံးစီနဲ့ဆေးဝါးတင်သွင်းကြတဲ့သူတွေအတွက်အမေရိကန်ဒေါ်လာ5တန်းတရုတ်ယွမ်ငွေ5တန်းကိုဒီရက်ပိုင်းမှာထုတ်ရောင်းပေးမယ်လို့တောက်ကြနေကထုတ်ပြန်ထားပါတယ်ခင်ဗျာ
ပြည်ရင်းစီးပွားရေးအကျက်တဲတွေကြောင့်ခုခမောင်းစုံမင်းပြောပြပေးကြတာပါအခုတော့အမေရိကန်ဆိုင်ရာသတင်းဆောင်မတပုတ်နဲ့ဆက်ချင်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်သမ္မတလောင်းဖြစ်လာနိုင်သူကမ်မလာဟဲရစ်ဟာသူနဲ့လက်တွဲဘက်ဒုသမ္မတလောင်းကိုဒီကနေ့ဇူလိုင်လ6ရက်နေ့မှာကြီးညာပါတယ်ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်ကတော့အိုဟိုင်းယိုးပြည်နယ်ကအထက်လွှတ်တော်အမတ် JD Vance ကိုဒုတိယသမ္မတလောင်းအဖြစ်ရွေးချယ်ခဲ့တာပါ Vance ဟာရေးတက်ကသူကဥပဒေပွဲရရှိခဲ့ပြီးသူစနီးဦးရှာနဲ့ရေးမှတွေ့ဆုံခဲ့တာပါဥရှာဟာအိန္ဒိယကရွှေပြောင်းခြေချသူပထမမျိုးဆက်မိဘတွေကဆင်းသက်လာသူဖြစ်ပြီးတော့ခုချိန်မှာဝါရှင်တန်ဒီစီနဲ့ကယ်လီဖိုးနီးယားကထိပ်တန်းရှိနေအဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်ဒိုရော့မက်ကွာရဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ခင်ဗျာ
နိုင်ငံလုံးဆိုင်ရာ Republican ညီလာခံမှာအသက်38နှစ်အရွယ်ဥရှာ Vance ကသူ့မျိုးသား JD Vance ကိုပြေးသက်နဲ့မိတ်ဆက်ပေးလိုက်တဲ့အခါမှာတော့ဥရှာဟာအလုံးအတွက်အာရုံစိုက်စရာဖြစ်လာတာပါရွှေပြောင်းချစ်ချနေထိုင်သူမိဘနှစ်ပါးကမွေးဖွားလာတဲ့ဥရှာချီလူကူရီကိုကယ်လီဖိုးနီးယားမှာမွေးဖွားခဲ့ပြီးသူဟာဟိန္ဒူဘာသာဝင်မှာသူတို့နှစ်ဦး2014ခုနှစ်မှာလက်ထပ်တုန်းကလည်းနှစ်ဖက်ဘာသာရေးဒလိထုံနှန်းနေတဲ့အညီမင်္ဂလာအခမ်းအနားကျင်းပခဲ့ပါတယ
် I met JD in law school သူ
Ohio ပြည်နယ်ကထွက်ခွာလာပြီးချိန်နောက်မှာပဲဥပဒေကြောင်းမှာစုံခဲ့တာပါကျမကအိန္ဒိယကရွှေပြောင်းချစ်ချလာသူချစ်စရာကောင်းတဲ့မိဘနှစ်ပါးနဲ့အတူစနီကူကအလေလက်လူတန်းစားရင်းနေထိုင်နေရက်ကွက်မှာကြီးပြင်းလာတာပါသူကကျမလိုတသက်လို့လိုက်စားတယ်လို့မျိုးအမေအတွက်အိန္ဒိယအစားစာချက်ဖို့လေတင်ပါလေ
ဦးရှာရဲ့မိဘနှစ်ပါးလုံးကလည်းပညာတတ်တွေပါအိန္ဒိယမှာနေထိုင်တဲ့ယူပဗေရပမောခဖြစ်သူအဖွားလေးကတော့ဦးရှာအတွက်ဂုဏ်ယူနေပါတယ
် I felt very proud of the situation
ကျမတို့မိသားစုဝင်တွေကနေအခုလိုအနေအထားမျိုးတည်ရောက်တာကိုမြင်တွေ့ရတာကြောင့်အလွန်ပဲဂုဏ်ယူပါတယ
်ဦးရှာဗန်စာ Yale Tech သို့တရင်လွတ်လပ်ခွင့်အချက်လက်လွတ်လပ်စွာရယူခွင့်နဲ့ပတ်သက်လို့လေးလာခဲ့ဘူးရာကိုသူအရင်အလုပ်လုပ်ခဲ့ဘူးတဲ့ရှင်းနေအဖွဲ့ရဲ့ကိုရေးအချက်လက်ဆိုင်ရာစာမျက်နှာမှာဖော်ပြထားပါတယ်သူဟာခုအခါတရားရုံးချုပ်တရားသူကြီးနှစ်ဦးဖြစ်တဲ့ John Roberts အတွက်ရော Brett Kavanaugh အယူခံတရားရုံးမှာတရားသူကြီးဖြစ်စင်မှာအလုတ်တင်အဖြစ်အလုတ်လုတ်ကန်ခဲ့ဘူးပါတယ်။ဦးရှာဗန်စ်ကိုတည်သူတွေကသူနဲ့ပတ်သက်ပြီးတော့အတော်လေးကြီးမွန်းပြောဆိုကြတယ်လို့သမ္မတ George Bush ရဲ့ဇနီး Laura Bush ရဲ့ဝန်ထမ်းကြီးအကြီးကဲဟောင်းကအခုလိုပြောပါတယ
်။ Super smart, very collegial
got သူဟာအလွန်ထက်မြက်ပြီးတော့အကုန်လုံးနဲ့အလုတ်အတူတူလုပ်နိုင်တဲ့သူအလုတ်ကြိုးစားသူလူကောင်းတစ်ယောက်ပါ။လူအများသတိထားစောင့်ကြည့်နေသူတစ်ယောက်ကြောင့်အခုလိုပုံစံမျိုးကိုပဲကြားကျင်ကြမှာပါ။အားလုံးကချစ်ခင်ကြသူတွေဆိုကြတဲ့ကထူးခြားမှုတစ်ခုလို့ထင်ပါတယ်
။ရွှေပြောင်းချစ်ချသူမျိုးဆက်ကဆင်းသက်လာတဲ့ဦးရှာဗန်စ်ရဲ့အမျိုးသား JD Vance ကိုရွှေပြောင်းချစ်ချလာကြသူတွေကမဲပေးကြမှာပါလား
။ She's validating
JD Vance ဟာသူ့အပေါ်နားလည်စာနာသူသူ့အကျိုးအတွက်ဆောင်ရွက်မဲ့သူလို့ထင်မှတ်ကြတဲ့မတူကွဲပြားတဲ့လူမျိုးနွယ်စုဝင်တွေအတွက်အသင့်တော်ဆုံးဖြစ်တယ်ဆိုတာကိုစီယုံပေးနေတာပါ။
ဦးရှာဟာအခုအခါမှာရှေ့နေအလုတ်ကထွက်ပြီးတော့သူခင်မုန်းတဲ့အတူမဲဆွယ်စီယုံရီခီးစင်တွေမှာလိုက်ပါနေပါတယ် JD Vance ကတော့သူဇနီးဟာနိုင်ငံရေးသမားဆစ်ဆစ်တယောက်မဟုတ်ဘူးဆိုပြီးပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ပေးကြတော့ပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ ဒုတိယပိုင်းမိနစ်30မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ2024ခုနှစ်ဩဂုတ်လ6ရက် VOA American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့တင်ဆက်မဲ့ဒုတိယပိုင်းမိနစ်30မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်အခုပထမဆုံးမြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်မြန်မာနိုင်ငံမှာမူလာတန်းကနေအထက်တန်းအထိကျောင်းသင်ခန်းစာတွေထဲမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ထည့်သွင်းထားတာတွေရှိပေမဲ့ဘာသာရပ်တစ်ခုအနေနဲ့လက်တွေ့ကျကျပေါင်းစပ်ထားတာမျိုးမရှိသေးပါဘူးဒါနဲ့ပတ်သက်ပြီးတော့ခမောင်ဆိုးမင်းကဒီတစ်ပတ်မြေကြီးဩဇာအစီအစဉ်ကနေစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာမူလာတန်းကနေအထက်တန်းအထိကျောင်းပညာရေးမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးထည့်သွင်းသင်ကြားတာတွေရှိပေမဲ့ဘာသာရပ်တစ်ခုအနေနဲ့တော့ပြဋ္ဌာန်းသင်ကြားတာမရှိသေးပါဘူးဒါအပြင်ကျောင်းတွေမှာစိုက်ပျိုးရေးကိုကျောင်းသားတွေစိတ်ဝင်စားလာအောင်လက်တွေ့လှုပ်ဆောင်တာကလည်းအလွန်နှေးပါလွန်ပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစိုက်ပျိုးရေးနဲ့အစားအစာအဖွဲ့ FAO မှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ရေစင်းစိုက်ပျိုးရေးတက္ကသိုလ်ဆင်းလည်းဖြစ်သူကိုထက်စော်ထွန်းကအခုလိုပြောပါတယ်
စိုက်ပျိုးရေးကတော့ကျွန်တော်မြန်မာနိုင်ငံအတွက်ဆိုတာအရေးကြီးဆုံးလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်ကျွန်တော်တို့ရဲ့ပညာရေးစနစ်မှာပေါ့နော်ကိုရန်ဆယ်တန်းရောက်မှသာဒါနည်းနည်းလေးကျွန်တော်တို့ဒီအပင်ရဲ့အကြောင်းကိုပေါ့နော်သိပ္ပံနည်းကျသူတို့ထည့်ထားတဲ့ဟာလေးတွေကျွန်တော်တို့စလေ့လာရတယ်ပေါ့နော်ပြီးမှဆိုရင်ဒါရေစင်းတက်ကတူတက်ခက်လို့တာပေါ့နော်ဒီဟာတွေတက်ပြီးတော့သူတို့ရဲ့ဟာတွေကိုအသေးစိတ်သင်ရတာတကယ်တမ်းကမူလတန်းအလဲတန်းအထက်တန်းမှာကျွန်တော်တို့ကတေချာပေါ့နော်စနစ်တကျသူတို့ရဲ့ level အလိုက်အညီပေါ့နော်တင်ယိုးလေးတွေချွဲပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာလုပ်တင်နေပေါ့နော်လူတွေကတော့ဒီစိုက်ပျိုးရေးတွေအားလုံးနဲ့ရင်းနှီးနေပေမဲ့တကယ်လက်တွေ့မပါတဲ့အခါမှာပေါ့နော်စောက်ထဲမှာပဲဖတ်လျာတာတို့မှတ်လျာတာတို့ဒီလောက်နဲ့ပဲကြောဖြတ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာစတာတက်ကတူမရောက်ခင်မှာဒါအားလုံးထိတွေ့အောင်ပေါ့နော်စနစ်တကျပြတ်ထန်းပြီးတော့ပေါ့နော်လက်တွေ့ပါတဲ့လှုပ်ဆောင်ပေးမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့လူငယ်တွေဒီလူကြီးဖြစ်လာတဲ့အခါမှာပေါ့နော်ကျွန်တော်စိုက်ပျိုးရေးနဲ့ပို့ပြီးတော့ရင်းနှီးချောင်းဝင်နိုင်မယ်လို့ကျွန်တော်ကတော့ယူဆတယ်ပေါ့နော်
ကျောင်းတွေမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးကျောင်းသားတွေကိုသင်ကြားတဲ့လက်တွေ့အစီအစဉ်တွေမပါရှိတဲ့အတွက်ကျောင်းသားတွေဟာလည်းစိုက်ပျိုးရေးကိုအာယုံထဲမှာမထည့်သွင်းတော့ပဲစိတ်ဝင်စားမှုမရှိကြပါဘူးနိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဆိုတာကိုတောင်မှသတိပြုမိခြင်းမရှိကြတော့ပါဘူးအဲ့ဒီအတွက်ကျောင်းသားအများစုဟာအထက်တန်းအောင်ရင်ဝါဒနာပါတာမပါတာထက်အမှတ်စရင်ပေါ်မူတည်ပြီးသက်ဆိုင်ရာအစစ်မြင့်ပညာရပ်ဘာသာရပ်တွေကိုရွေးချယ်ကြပါတယ်နိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကိုမြင့်တင်ဖို့စိုက်ပျိုးရေးတက္ကသိုလ်နဲ့စိုက်ပျိုးရေးသိပ္ပံကျောင်းတွေကိုတက်ရောက်မယ်ဆိုတဲ့ရည်ရွယ်ချက်ကတိတ်မရှိကြပဲအထက်တန်းအောင်မှတ်အရာပဲတက်ရောက်ပညာသင်ကြားကြပါတယ်တကယ်တမ်းစိုက်ပျိုးရေးကိုသာမူလာတန်းကနေအထက်တန်းအထိဘာသာရပ်တစ်ခုအနေနဲ့စာတွေ့လက်တွေ့သင်ကြားကြမယ်ဆိုရင်ကျောင်းသားအလုံးဟာစိုက်ပျိုးရေးရဲ့အကျိုးကျေးဇူးကိုသိရှိကြမှာဖြစ်ပါတယ်အဲ့ဒီအတွက်ကျောင်းသူကျောင်းသားတွေကိုကျောင်းထဲမှာအတန်းအဆင့်လိုက်စိုက်ပျိုးရေးကိုလက်တွေ့နဲ့ပေါင်းစပ်သင်ကြားလာမယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးလည်းတိုးတက်လာမယ်လမ်းကြောင်းဖြစ်တယ်လို့ FAO ရဲ့ဝန်ထမ်းဟောင်းကိုထက်စော်ထွန်းကပဲပြောပါတယ
်စိုက်ပျိုးရေးကန္တာလေးတွေကိုမူလာတန်းကလေးဘဝဆိုရင်မျိုးစေ့လေးတွေစိုက်ခိုင်းမယ်ပေါ့နော်သူတို့ဘလို့အပင်ပေါက်လာလဲနောက်တစ်ခုဒီအပင်လေးတွေကနေပြီးတော့ကျွန်တော်တို့ဘလို့ကျွန်တော်တို့အသီးလေးတွေရလာမလဲပေါ့နော်မြေကွက်ငယ်လေးတွေမှာပေါ့နော်ကျောင်းဆိုရင်ဘယ်ကျောင်းမှဖြစ်ဖြစ်ပေါ့နော်မြို့မှာပဲဖြစ်ဖြစ်တောမှာပဲဒီ school garden လေးမျိုးလို့ပေါ့နော်ကျောင်းသူကျောင်းသားတွေကတော့ကျန်ဆရာမဥဆောင်မှသာသူတို့ကပိုစိတ်ဝင်စားလာမယ်ပေါ့နော်အဲ့ဒီချိန်မှာစနစ်တကျပြဋ္ဌာန်းပြီးတော့ဒီစာအုပ်ကလေးတွေနဲ့ပေါ့နော်ကျွန်တော်တို့သင်ယိုးညွန့်တန်းလေးတွေနဲ့သူ့ရဲ့မူလာတန်းအလိုက်အလဲတန်းအလိုက်အဲ home garden ကြီးပဲဖြစ်ဖြစ်ကျွန်တော်တို့ဒီ school garden လေးမျိုးပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးလေးတွေကျွန်တော်တို့လှုပ်ဆောင်ပေးတင်တယ်ပေါ့နော်အဓိကကလေးတွေအတွက်ပေါ့နော်အကျိုးကျေးဇူးအများကြီးရှိတယ်ပေါ့နော်။ဘာတွေပြောမလဲဆိုရင်ကျွန်တော်တို့ကတကယ်သူတို့လက်တွေ့ပေါ့နော်ဒီလိုအိုးလေးနဲ့ပဲစိုက်တာပဲဖြစ်ဖြစ်ကျွန်တော်တို့အဲဒီနောက်တစ်ခုကမြေကွက်ကလေးတွေမှာရှိတဲ့အကွက်ကလေးမှာဘောင်လေးတွေလုပ်ပြီးတော့စိုက်တာပဲဖြစ်ဖြစ်ကျွန်တော်တို့ပေါ့နော်ကျင်းလေးတွေတူးပြီးတော့စိုက်တာပဲဖြစ်ဖြစ်ပေါ့နော်။ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ကဒီသူတို့ကတကယ်ဒီစာတင်ကန်းတဲ့တွေမဟုတ်တော့ဘူးပေါ့နော်တဘဝကိုသိပ္ပံပညာရက်တွေပေါ့နော်ကျွန်တော်တို့ဘလို့အပင်ပေါက်လဲဘလို့တွေအပွင့်ပွင့်လဲ ဘလူတွေတီးလာလဲဘယ်အချိန်တွေမှာကျွန်တော်တို့ကရေတွေလောင်းရလဲပေါ့နော်ပေါင်းနေတင်ရလဲဒါမျိုးလေးတွေကျွန်တော်တို့သူတို့တခက်တဘဝနဲ့ထိတွေ့ပြီးတော့ကျွန်တော်တို့သူတို့ရဲ့သိပ္ပံပညာရပတ်ဝန်းကျင်အပေါ်ဂယုစိုက်မိလာမယ်ပေါ့နော်ကလေးလေးတွေကငငယ်တွေရချင်းနေအဲကျွန်တော်ကြီးမှဒါမျိုးတွေလောက်တာနဲ့စာရင်ပေါ့နော်အဲ့လိုဟိုငငယ်ကလေးရချင်းနဲ့ဆရာဆရာမတွေကပြုစုပြောထောင်ပြီးတော့လှုပ်လိုက်မယ်ဆိုရင်ဒါမျိုးလေးတွေရလာမယ်နောက်တစ်ခုကကျတော့သူတို့ရဲ့ဒီကန္ဓာလိုက်ပေါ့နော်အလဲတန်းဆိုရင်အလဲတန်းအထက်တန်းဆိုရင်အထက်တန်းသူတို့ရဲ့နေရာလေးတွေတိကျသတ်မှတ်ပြီးတော့ကျွန်တော်တို့ကဒီစိုက်ပြိုးခိုင်းလိုက်မယ်ဥဆောင်ပြီးတော့ပေါ့နော်ဆရာဆရာမတွေကဥဆောင်ပြီးတော့သူတို့ရဲ့အသင်းလိုက်ဖြစ်စီအတန်းလိုက်ဖြစ်စီကျွန်တော်တို့ကသူတို့ကိုစိုက်ပြိုးခိုင်းမယ်ဆိုရင်သူတို့ရဲ့ responsibility ခေါ်တယ်ပေါ့နော်သူတို့ရဲ့တာဝန်ယူမှုတွေတယောက်နဲ့တယောက်ပေါ့နော်ဒီရဲ့အသီးနှံအခင်ကိုသူတို့ရေလောင်ရမယ်ပေါင်းတင်ရမယ်ဖြစ်အောင်လုပ်ရမယ်ဆိုရဲပေါ့နော်ဒီတာဝန်ယူမှုတွေသူတို့တိုးတက်လာမယ်အဲတယောက်နဲ့တယောက်ကျွန်တော်တို့တယောက်ထဲတင်လောက်တာမဟုတ်တော့ပဲနဲ့ပေါ့နော်တငယ်ချင်းတွေစုပေါင်းပြီးတော့အဲဒီဟာလေးကိုကျွန်တော်ဖြစ်အောင်ဘယ်လိုလုပ်မလဲဆိုရဲဒီတကယ်လောကကြီးရဲ့ကျွန်တော်တို့ဒီចောင်းသင်ငန်းစာပြီးသွားရင်တကယ်ပြင်ပမှာနေရတယ်သူတို့ရဲ့ life ကိုကျွန်တော်တို့ဒီចောင်းစာသင်ခန်းအပြင်မှာကျွန်တော်တို့ရအောင်ဖန်တီးပေးနိုင်တယ်ပေါ့နော်အကုန်လုံးကိုကျွန်တော်တို့သူတို့လောက်တက်လာမယ်ပေါ့နော်ငယ်ငယ်ကလေးရချင်းနဲ့ဒါမျိုးတွေအတွက်ကျွန်တော်တို့ကမရှိမဖြစ်ကျွန်တော်ကတော့လိုအပ်တယ်လို့ဒီယူဆတယ်ပေါ့နော်
တိုးတက်တဲ့နိုင်ငံအများစုမှာတော့စိုက်ပျိုးရေးကိုចောင်းသင်ငန်းစာမှာပြဋ္ဌာန်းကြသလိုចောင်းဝိုင်းအတွင်းမှာအသေးစားစိုက်ခင်းလေးတွေလည်းထားရှိပြီးလက်တွေ့လှုပ်ဆောင်ကြပါတယ်ဒါပြင်အစိုးရစိုက်ပျိုးရေးဌာနပိုင်စိုက်ခင်းတွေမှာတွားရောက်လေ့လာကြတာတွေတောင်သူလယ်သမားတွေစိုက်ပျိုးချိန်ရိတ်သိမ်းချိန်တွေမှာတွားရောက်လှုပ်အားပေးကြတာတွေရှိပါတယ်မြန်မာနိုင်ငံမှာလည်းအကြောင်းသူအကြောင်းသားတွေကတောင်သူလယ်သမားတွေကိုအဲ့ဒီလိုတွားရောက်ကူညီခဲ့ကြတာတွေရှိပေမဲ့တကယ်တမ်းကျတော့စစ်အစိုးရအဆက်ဆက်ကဝါရဖြန့်ချီရေးအတွက်ပဲအသုံးချခဲ့ပါတယ်အစင်အဆက်မြန်မာနိုင်ငံရဲ့အဓိကစီးပွားရေးလုပ်ငန်းဟာစိုက်ပျိုးရေးဖြစ်ပေမဲ့တဖြည်းဖြည်းနဲ့နှိမ့်ကျလာပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာလည်းကမ္ဘာအစင်ရဲ့ဆုံးနိုင်ငံအဆင့်ကနေဒီကနေ့အထိရုံးမထွက်နိုင်ကြသေးပဲပိုပြီးတောင်မှဆိုးလာနေပါတယ်။ကျောင်းတွေမှာစိုက်ပျိုးရေးပညာနည်းတူအဓိကနေရာကနေအားထားမခံရတာကတော့တဘာဝပတ်ဝန်းကျင်ရေးရပဲဖြစ်ပါတယ်။တကယ်တော့တဘာဝပတ်ဝန်းကျင်ရေးရဟာစိုက်ပျိုးရေးနဲ့အဓိကဓာတ်ရိုက်သက်ဆိုင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျောင်းတွေမှာလည်းအခါအားလျော်စွာသင်ကြားတာရှိပေမဲ့မူလတန်းကနေအထက်တန်းအထိဘာသာရပ်တစ်ခုအနေနဲ့ဒီဇိုင်းမတ်မတ်တစ်ခုတည်းသင်ကြားတာလက်တွေ့လှုပ်ဆောင်ကြတာတွေမရှိသေးပါဘူး။အဲ့ဒီအတွက်တဘာဝပတ်ဝန်းကျင်ရဲ့အရေးပါမှုကိုကျောင်းသားကျောင်းသူတွေကအပေါ်ယံလောက်ပဲသဘောပေါက်ကြပေမဲ့နက်နက်ရှိုင်းရှိုင်းသိရှိမှုသိမရှိကြပါဘူး။ဒီလိုအခြေအနေတွေကြောင့်တဘာဝပတ်ဝန်းကျင်ကိုကျောင်းသင်ခန်းစာမှာအတန်းတိုင်းဘာသာရပ်တစ်ခုအနေနဲ့တိတိကျကျပြဋ္ဌာန်းသင့်တယ်လို့မြေလက်ဒေတာကတဘာဝပတ်ဝန်းကျင်ရေးရာပညာပေးနေသူတဦးကပြောပါတယ်
မျိုးပြကြီးကအကြောင်းတွေထက်ဥမာပြင်ရန်ကုန်မန္တလေးတို့နေရာတွေအကြောင်းတွေထက်နေအကြောင်းတွေမှာဆိုလို့ရှိရင်တော့တော်တော်များများကသဘောပေါ်ဝင်ခြင်းနဲ့နီးစပ်တယ်လို့ပြောရမယ်။အကြောင်းဝင်းကြီးတွေကကျေးတယ်၊တိပင်းနေရှိတယ်။အဲ့လိုစာသင်ခြင်းတွေမှာဆိုရင်တိပင်းနေရောက်သွားပြီးသင်ရတယ်ဆိုတဲ့နေထားတွေရှိတယ်ပေါ့နော်။ကလေးဆိုတာပြေးလွှားနေကြတာလေ။ဒါပေမဲ့တချို့ကစကူးတွေကြည့်တယ်သုံးတက်လေးတက်အသွာဟိုမြေကြီးနဲ့လည်းမကြည့်ရဘူး။ကလေးကဟိုတိပင်းအောင်မှာတိပင်းနေပါလေ။ကြည့်ရဘူးပေါ့နော်သူငှက်တန်တော့မှသူတို့နားထောင်လို့မရဘူးဆိုတော့ဟိုအဲ့လိုနေထားရှိတယ်ဆိုတော့လက်တွေ့ထိတွေ့လို့ရတယ်ပတ်ဝန်းကျင်မျိုးဖန်တီးပေးဖို့လည်းလိုတယ်ပေါ့နော်သင်ရန်လာတယ်မဟုတ်ဘဲနဲ့လက်တွေ့လောက်ခံရမယ်ဥပမာဖြင့်အဲတစ်ပင်မျိုးစီဆိုတာဘလို့မျိုးအပင်ပေါက်လာလဲဟိုဘလို့မျိုးတစ်ပင်ဖြစ်အောင်ပြုစုပြောထောင်မလဲဆိုတဲ့ဟာမျိုးတယောက်မို့တော့နှစ်ယောက်သုံးယောက်ဝိုင်းပြီးတော့ပြုစုပြီးတော့ဒီပုံမှာတကယ်ဆိုင်ခိုင်းတာမျိုးသူတို့နာမည်လေးနဲ့တာဝန်ယူပြီးတော့ခန်းစားချက်လေးတွေပြန်ပြီးတော့ပြောပြခိုင်းတာမျိုးပေါ့နော်ဆိုတော့အဲ့အမျိုးလေးတွေပြုစုပြောထောင်ပေးမယ်ဆိုလို့ရှင်တဘောပေါ်ဝင်ခြင်းကိုလည်းချစ်လာမယ်ပြီးလို့ရှင်သူတို့ကိုလည်းတန်ဖိုးထားလာမယ်ပေါ့ဒီတခြားနိုင်ငံတွေမှာဆိုလို့ရှင်လက်တွေ့လေးတွေပါတယ်ပေါ့နော်မျိုးစေ့အကြောင်းလေးတွေပါတယ်ပြီးလို့ရှင်အပင်အကြောင်းလေးတွေပါတယ်ကိုယ်တိုင်လုံးဝတဲ့ခန္ဓာလေးတွေလည်းပါတယ်ပေါ့နော်တီးတန်ကြီး environment အတွက်ဆိုပြီးတော့ပြဋ္ဌာန်းစာအုပ်တွေပါတယ်ဒါမှမဟုတ်အခန်းတစ်ခုခုအတင်းနဲ့ပါတယ်ဆိုလို့ရှင်တော့ဟိုကောင်းမယ်လို့ယူဆပါတယ်
အခုအခါမှာတော့နိုင်ငံရေးအခြေအနေအရမူလာတန်းကနေအထက်တန်းထိစာသင်ကျောင်းတွေမှာကျောင်းသားတွေနေပါကုန်တယ်လို့စိုက်ပျိုးရေးလုပ်ငန်းမှာလည်းရပ်တည်နေကြတဲ့ကျေးလက်တွေမှာအားကောင်းမောင်းတန်လောက်ကင်နိုင်ကြတဲ့လူငယ်တွေရှားပါးကုန်ပါတယ် အများစုကစစ်မှုထမ်းဥပဒေကိုရှောင်ရှားကြသလိုရေကြီးရာမျက်နှာရာကိုထွက်ခွာတဲ့အနေနဲ့အထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုတရားဝင်ရောတရားမဝင်ပါအလုသွားလုကင်ကြပါတယ်အဲ့ဒီအတွက်လုံသားရှားပါးမှုတွေဖြစ်လာကစိုက်ပျိုးမြေတွေမှာအပြစ်အဝမစိုက်ပျိုးနိုင်ကြတော့ဘဲပတ်လတ်မြေလွတ်တွေများလာပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံရဲ့စီးပွားရေးကိုပြန်လည်ထူထောင်ဖို့အတွက်ကတော့နောက်တစ်ချိန်မှာစာသင်ကျောင်းတွေမှာကလေးကအဓိကဘာသာရပ်အနေနဲ့စာတွေ့လက်တွေ့သင်ကြားလေ့လာဖို့လိုတယ်လို့စိုက်ပျိုးရေးပညာရှင်တွေကရှုမြင်နေကြပါတယ်ခင်ဗျာ
ကျောင်းသင်ခန်းစာနဲ့စိုက်ပျိုးရေးဘာသာရပ်အကြောင်းခုခမောင်းဆူမင်းတင်ပြပေးကြတာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုဆက်ပြီးတော့တင်ပြပေးကြပါမယ်အမေရိကန်နိုင်ငံအပါအဝင်အနောက်ဥရောပနိုင်ငံတွေရဲ့မရေရာတဲ့အထောက်ပံ့တွေကြောင့်ယူကရိန်းစစ်ပွဲဟာခက်ခက်ခဲခဲနဲ့ဖြတ်ကျော်နေရပါတယ်အမေရိကန်နဲ့ဥရောပနိုင်ငံတွေကယူကရိန်းပေါ်ထောက်ပံ့တာတွေရပ်ခဲ့မယ်ဆိုရင်ရုရှားကျူးကျော်စစ်ဟာအရှိန်ဟုန်မြင့်လာနိုင်တယ်လို့ယူကရိန်းစစ်မြေပြင်မှာရောက်နေတဲ့အမေရိကန်သတင်းတောက်တူကပြောပါတယ်ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေတွစ်ဆုံမေးမြန်းထားတာကိုဟောင်းစာတင်ဆက်ထားပါတယ်ခင်ဗျာ
ကမ္ဘာသမားကဖြစ်ပျက်နေတဲ့တိပက္ခနဲ့စစ်ပွဲတွေကြားထဲမှာသတင်းမှန်တွေရရှိဖို့သတင်းမီဒီယာသမားတွေဟာအသက်အန္တရာယ်ကိုထက်သွက်မထားဘဲခက်ခက်ခဲခဲနဲ့သတင်းယူနေကြရပါတယ်ဒီလိုအခြေအနေတွေကြားထဲမှာပဲသတင်းယူရင်းနဲ့ဖမ်းဆီးထောင်ချခံရတဲ့သူတွေရှိသလိုဖမ်းဆီးတပ်ဖြတ်ခံရတဲ့သတင်းတောက်တွေလည်းအများကြီးရှိနေပါတယ်အလျားတူပဲစစ်ပွဲရဲ့ရှေ့ရန်စစ်မျက်နှာပြင်ပေါ်မှာပဲတည်ဆုံသွားတဲ့အတွေ့လည်းအများကြီးရှိပါတယ်ဒီလိုအန်ရီကြားထဲမှာသတင်းအမှန်တွေကိုဖော်ထုတ်နိုင်ဖို့အတွက်ယူကရိန်းနိုင်ငံထဲကစစ်ပွဲရှေ့တန်းစစ်မျက်နှာပြင်ပေါ်မှာအသက်ဆုံးပြီးတော့သတင်းယူနေတဲ့အမေရိကန်သတင်းတောက်နစ်ချိုင်ရာနဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
် When I first came here it was very scary I didn't know what to
ပထမဆုံးကျွန်တော်ဆက်ဆက်ရောက်တုန်းကရန်ကိုကြောက်ရွံ့နေမိပါတယ်ဘာလို့လို့ဘာကံအမှန်လည်းမသိသလိုဘယ်သူနဲ့စကားပြောရမလဲဆိုတာလည်းမသိခဲ့ပါဘူးသူတို့ရေးထားတဲ့စာတွေကိုလည်းမဖတ်တတ်တယ်လို့စလုံးအခရာတွေကိုလည်းတစ်လုံးမှဖတ်လို့မတတ်ပါဘူးကျွန်တော်ဒီအလုပ်ကိုစိတ်ထဲနှစ်ပြီးတော့လှုပ်ဆောင်နေခဲ့ပါလေဘာဖြစ်လို့လဲဆိုတော့တက်တောင့်တတာနဲ့နေနေတဲ့ဘဝကိုကျွန်တော်မနစ်သက်ပါဘူးအိမ်မှာအေးအေးဆေးဆေးထိုင်နားနေတဲ့ခံစားချက်ကကျွန်တော်အလုပ်ကိုမလုပ်ချင်ပဲနဲ့ပြင်းကြီးတွယ်ကပ်နေတဲ့ခံစားချက်တစ်ခုလို့ခံစားမိပါလေဒီအချိန်မှာကဘာပေါ်မှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ချပြစရာတွေအများကြီးရှိနေပါလေဒါကြောင့်ကျွန်တော်လုပ်နေတဲ့အလုပ်ကအရေးကြီးတဲ့အလုပ်လို့ကိုယ့်ကိုယ်ကိုခံယူထားပါတယ်။ဒါမှတကယ်ဖြစ်ပျက်နေတဲ့အရာတွေကိုလူတွေသိရှိအောင်ကူညီရရောက်တယ်လို့ကြောက်စရာကောင်းလာတဲ့ဒီစစ်ပွဲတွေတဲကဖျက်ဆီးနေရတဲ့ကျွန်တော်တို့အားအင်တစ်ခုအနေနဲ့ကူညီရလဲရောက်ပါတယ်။အခုဆိုရင်ယူကရိန်းစစ်ပွဲဟာအရန်ကိုထိလွယ်ရှလွယ်တဲ့အခြေအနေတစ်ယောက်မှာရှိနေပါတယ်။အခုချိန်မှာယူကရိန်းစစ်သားတွေဟာစစ်မျက်နှာပြင်မှာအဆင်မပြေမှုတွေနဲ့ရင်ဆိုင်နေကြပါတယ်။သူတို့တွေဟာခံစစ်အနေထားပေါ်မှာရောက်ရှိနေပြီးတော့ရုရှားစစ်တပ်ဟာတိုက်စစ်အနေထားမှာရှိနေပါတယ်။ရုရှားဘက်ကအာသာချက်တွေရှိနေတယ်လို့အနောက်နိုင်ငံတွေရဲ့ယူကရိန်းပေါ်အကူအညီလျှော့ချမှုကိုခွင့်ကောင်းယူပြီးတော့ရုရှားကအောင်မြင်မှုတွေဇက်တိုက်ရနေပါလေ။ဘာပဲဖြစ်ဖြစ်အမေရိကန်ဒေါ်လာ64သန်းကိုမကြခင်ကပဲအတည်ပြုခဲ့ပြီးတော့အမေရိကန်ဒေါ်လာ54သန်းကတော့2022ခုနှစ်မှတိုင်ခင်ကတည်းကအတည်ပြုပေးခဲ့ပြီးလည်းဖြစ်ပါတယ်။ဥပမာအနေနဲ့အခုထောက်ပံ့ခဲ့တဲ့ငွေပမာဏကိုနှိုင်းယှဉ်ရရင်ဒီဝင်ငွေတွေဟာအမေရိကန်နိုင်ငံရဲ့တစ်နှစ်တာဝင်ငွေရဲ့တောင်ကျတော့မှ3နှစ်ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုတော့ဒီထောက်ပံ့ငွေတွေဟာတကယ်တော့ပနာမအနည်းငယ်လောက်တတ်တာပဲရှိတယ်လို့ဆိုလို့ရပါတယ်။ဥပမာအနေနဲ့မြေပြင်တပ်သားတွေကိုစစ်ဝစ်ဆုံတွေစစ်ဖက်နက်တွေကိုထောက်ပံ့ပေးတယ်လို့မျိုးပေါ့။အကယ်၍နေတိုးအဖွဲ့သားဒီစစ်ပွဲမှာရုရှားနဲ့ထိတိုက်တွေ့ပြီးတော့ပါဝင်ရမယ့်အခြေအနေသာရောက်ခဲ့မယ်ဆိုရင်ကုန်ကြစည်တွေကြီးမားလာတယ်လို့အရင်နဲ့အန္တရာယ်များပြီးတော့တည်ဆုံမှုအရေးအတွက်လည်းပိုပြီးများလာမှသိကြပါတယ်။ဒီလိုနေငယ်တာရှိတဲ့ထောက်ပံ့ကြေးကိုယူကရိန်းကိုမကူညီနိုင်ဘူးဆိုရင်ရုရှားကယူကရိန်းကိုအလွယ်တကူအနိုင်ယူမှာဖြစ်တယ်လို့ရုရှားကတဖြည်းဖြည်းနဲ့နေမြေကျော်လာပြီးတော့အနောက်နိုင်ငံကိုပါအလွယ်တကူချင်းချောက်နိုင်ပါလေ။ဒါကြောင့်ယူကရိန်းကိုမထောက်ပံ့ဘူးဆိုရင်အနာဂတ်မှာကျွန်တော်တို့အတွက်ဆိုးရွားမှုတွေနဲ့ကြုံတွေ့ရနိုင်တယ်ဆိုတာသိကြပါလေ။ကမ္ဘာတဝန်းကပြည်ပကဖြစ်နေတဲ့နေရာကိုရောက်နေကြတဲ့သတင်းမီဒီယာသမားတွေကိုပေးကျင်တဲ့သတင်းစကားကတော့သတင်းမီဒီယာသမားတွေဟာပြစ်မှတ်အနေနဲ့ခံနေရတာကမြန်မာနိုင်ငံနိုင်ငံတည်းမဟုတ်ပါဘူး။နေရာတော်တော်များများမှာတွေ့နေပါလေ။ဥပမာမက္ကဆီကို၊အစ္စရေး၊ပါလက်စတိုင်း၊ယူကရိန်း၊ရုရှားစတဲ့နိုင်ငံတွေကသတင်းသမားတွေလည်းအပါအဝင်ပါပဲ။ကျွန်တော်တို့ဟာပထမဆုံးအမှန်တရားကိုရရှိနိုင်တဲ့သူဖြစ်ပြီးတော့ဖော်ထုတ်သူတွေလည်းဖြစ်တယ်လို့ စစ်မြေပြင်ရဲ့ရှေ့တန်းစာမျက်နှာမှာရှိတဲ့သူတွေကိုလည်းအာရုံစိုက်နေပါလေ။စစ်ပွဲမှာပထမဆုံးသေဆုံးသွားတဲ့သူတွေဟာအမှန်တရားဖြစ်တယ်လို့ဆိုရစကားရှိခဲ့ပါလေ။ဒါကြောင့်သတင်းတောက်၊ရုပ်သံသတင်းတောက်၊ဓာတ်ပုံသတင်းတောက်စတဲ့သူတွေအားလုံးဟာအမှန်တရားကိုဖော်ထုတ်နေကြတဲ့လူသားတွေဖြစ်ပါလေ။ပြည်ပခါတွေဟာအမှန်တရားကနေစတင်ဖြစ်ပွားတယ်လို့ပြောလို့ရပါလေ။အဲဒီကနေတခါတလေသင်ဟာလဲပြိပခတဲကိုရောက်သွားနိုင်ပါတယ်။တကဘာလုံးမှာရှိတဲ့သတင်းမီဒီယာသမားတွေအထူးသဖြင့်မြန်မာနိုင်ငံထဲမှာရှိနေပြီးတော့နှိပ်စက်ညှဉ်းပန်းခံပြီးတော့ဒီလုပ်ကိုလုပ်နေတဲ့အထူးပုဂ္ဂိုလ်တွေပဲဖြစ်ပါတယ်။ကျွန်တော်တို့လစာအများကြီးမရပါဘူး။အရန်ကိုခက်ခဲတဲ့အလုပ်တစ်ခုလည်းဖြစ်ပါတယ်။ဘာလို့ဒီလုပ်ကိုဆွဆွဲမြဲမြဲလုပ်နေရသလဲလို့လူတွေကမေးကြပါတယ်။ကျွန်တော်တို့ငွေအတွက်ဒီလုပ်ကိုလုပ်နေကြတာမဟုတ်ပါဘူး။ဒီလုပ်ကကျွန်တော်တို့အတွက်ပေးရတဲ့တာဝန်တစ်ခုလို့ဖြစ်နေတာပါ။ကျွန်တော်တို့လှုပ်ချင်လို့လှုပ်နေတဲ့အလုပ်တစ်ခုပဲဖြစ်ပါတယ်။ပြီးတော့စိတ်ထဲမှာအရှိတိုင်းပြောရရင်သတင်းမီဒီယာသမားတွေဟာလူကောင်းတွေဖြစ်ကြပါတယ်။ကျွန်တော်တို့သိတဲ့အရာတွေအတွေ့အမြင်တွေကိုကမ္ဘာတစ်ဝှမ်းမှာရှိတဲ့လူတွေကိုခြားပြခြင်းကြပါတယ်။ကျွန်တော်တို့လူတွေဒါမရှိခဲ့ဘူးဆိုရင်ကမ္ဘာကြီးကဆိုးရွားနေတဲ့နေရာကြီးတစ်ခုလို့ဖြစ်နေမှာသိကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံတဲကသတင်းတောက်တွေကိုပြောချင်ပါတယ်။ဒီအလုပ်ဟာတကယ်ပဲခက်ခဲပါတယ်။ဒါပေမဲ့အာနာရှင်တွေကကျွန်တော်တို့ကိုထောင်ပဲချချဖမ်းပဲဖမ်းဖမ်းတပ်ဖြတ်မှုတွေလုပ်နေပါစေကျွန်တော်တို့နေရာမှာအစားထိုးမဲ့သူတွေရှိနေပါတယ်။နာကျင်မှုတွေမခံကျင်စိတ်တွေနဲ့လှုပ်ရှားရုန်းကန်မှုတွေဟာတခြားသူတွေအတွက်လုံဆော်မှုတွေကြောင်းသတင်းမီဒီယာသမားတယောက်ကြသွားရင်3ယောက်ကနေ5ယောက်5ယောက်ကနေ10ယောက်အထိစားထိုးပြီးတော့ပွားများလာနိုင်ပါတယ်။ကမ္ဘာတစ်ဝှမ်းမှာရှိတဲ့သတင်းမီဒီယာသမားတွေဟာအတူတကွပူးပေါင်းကြဖို့လိုအပ်ပါတယ်။ကျွန်တော်တို့တွေဟာထူးခြားမှုရှိတဲ့လူသားတွေဖြစ်ပြီးတော့ကျွန်တော်တို့လိုလူမျိုးတွေသာမရှိခဲ့ရင်ကဘာကြီးဟာကြောက်စရာကောင်းတဲ့နေရာတစ်ခုဖြစ်သွားလိမ့်မယ်လို့ပြောချင်ပါတယ
် 10 more replace us and journalists need to stick together around the world we are a special kind of people and without us the world would be a scary place
အမေရိကန်သတင်းတောက်ရဲ့ရုရှားနဲ့ယူကရိန်းစစ်ပွဲဟာအတွေ့အကြုံနဲ့သတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာလည်းဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါယူကရိန်းရောက်အမေရိကန်စစ်တရင်တောက်အကြောင်းယူကရိန်းမြန်မာနိုင်ငံရဲ့အစီအစဉ်မှာဟောင်းစားတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ကိုအလှည့်ပေးအောင်ပါအမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်ဟာလာမယ့်2024သမ္မတရွေးကောက်ပွဲမှာသူ့ရဲ့လက်တွဲဘက်ဒုသမ္မတလောင်းရွေးချယ်ဖို့စီစဉ်နေတာအတော်ခီးရောက်နေပါပြီဒီကနေ့အင်္ဂါနေ့မှာပက်ဆာဗီးနီးယားပြည်နယ်မှာကျင်းပမယ့်မဲဆွယ်စည်းရုံးမှုအတွင်းဒုတိယသမ္မတလောင်းဘယ်သူဖြစ်မယ်ဆိုတာကိုတရားဝင်ကြေညာဖို့လည်းရှိနေတာပါသမ္မတဟောင်းဒေါ်နယ်ထရန့်ကတော့နောင်ကျင်းပမယ့်စကားစစ်ထိုးပွဲနဲ့ပတ်သက်လို့ဘယ်ရက်မှာကျင်းပမယ်ဘယ်လိုပုံစံမျိုးနဲ့ကျင်းပမယ်ဘယ်နေရာမှာကျင်းပမယ်ဆိုတာစသဖြင့်သူ့လိုလားချက်ကိုလူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှာတင်ပါတယ် Veronica Bedros Iglesias ပြပုတ်ထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ခင်ဗျာ
နိုဝင်ဘာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်လာနိုင်တဲ့ဒုသမ္မတကမ်လာဟဲရစ်ရဲ့လက်တွဲဘက်ဒုသမ္မတလောင်းဘယ်သူဖြစ်လာမလဲဆိုတာကိုအားလုံးကစိတ်ဝင်စားစောင့်ကြည့်နေပါတယ်ဒုသမ္မတလောင်းဖြစ်လာဖို့ထင်ကြေးပေးခံရသူတွေရဲ့ပန်ဆယ်ဗေးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျော့ရှ်ရှာပီရိုမင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်နဲ့အမေရိကန်ထက်လွတ်တော်အမတ်မတ်ကယ်လီတို့ပါဝင်ပါတယ်မဲဆန္ဒရှင်တွေကတော့ကမ်လာဟဲရစ်အနေနဲ့အသင့်တော်ဆုံးဒုသမ္မတလောင်းရွေးချယ်ပြလိုက်တာကိုစောင့်ကြည့်ပြီးအမေရိကန်ပြည်ထောင်စုရဲ့48ယောက်မြောက်သမ္မတဘယ်သူဖြစ်လာနိုင်မလဲဆိုတာကိုအဆုံးဖြတ်ပေးနိုင်ပါတယ်
။ Signals a lot about
သင့်တော်သူတဦးကိုရွေးချယ်ပြသလိုက်ရကနေသူ့ရဲ့အရေးချင်းကိုအများကြီးတွေးရမှာပါ။ဒါအပြင်အကြောင်းတစုံတရာကြောင့်သူသမ္မတတာဝန်မထမ်းဆောင်နိုင်တော့တဲ့အခါသူရွေးချယ်ခန့်ထားတဲ့သူဟာအစိုးရရဲ့မူဝါဒကိုဘလောက်အထိအကောင်းဆုံးထိန်းကျောင်းအကောင်အထည်ဖော်သွားနိုင်မဲ့သူဖြစ်မလဲစသဖြင့်ထဲသွင်းစဉ်းစားဆုံးဖြတ်ရမှာပ
ါ Harris အနေနဲ့သူ့အပေါ်ထောက်ခံလာဖို့အကျင့်နဲ့စီယုံရမယ့်ပြည်နယ်တွေကိုလှည့်လည်မဲဆွယ်ဖို့ပြင်ဆင်နေပြီးသူ့ရဲ့ဒုသမ္မတလောင်းနဲ့အတူအင်ကာနေကြရင်ပန်ဆယ်ဗေးနီးယားပြည်နယ်မှာကျင်းပမယ်မဲဆွယ်ပွဲနဲ့ဒီအစီအစဉ်ကိုစတင်မှာပါ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းသူ့ကိုထောက်ခံလာအောင်ခွန်ဆိုင်အားစိတ်စီယုံရမှာပ
ါ This time around states like Pennsylvania
အခုလိုကာလမှာပန်ဆယ်ဗေးနီးယားWisconsin, Michigan နဲ့ Arizona ပြည်နယ်တွေဟာပြည်နယ်ကြီးတွေဖြစ်သလိုအကျိအနဲ့ရှင်ပြန်ရမယ့်ပြည်နယ်တွေလည်းဖြစ်ပါတယ်
။ဒ
ဒါအပြင်ကမလာဟဲရစ်အနေနဲ့ဒေါ်နယ်ထရမ့်နဲ့စကားစစ်ထိုးမလာဆိုတာကလည်းစိတ်ဝင်စားစရာပါ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့သမ္မတဂျိုးဘိုက်ဒန်ရွေးကောက်ပွဲကနေနှုတ်ထွက်သွားတာကြောင့်စက်တင်ဘာ10ရက် ABC ရုပ်မြင်သံကြားကထုတ်လွှင့်မဲ့စကားစစ်ထိုးပွဲကိုစက်တင်ဘာအစောပိုင်းမှာ Fox News 1သတင်းဌာနကကမကထပြုလုပ်ပြီး Pennsylvania ပြည်နယ်မှာကမ်းမာတွင် APA တပ်နဲ့စကားစစ်ထိုးဖို့တောင်းဆိုပါတယ်စက်တင်ဘာ4ရက်နေ့မှာစကားစစ်ထိုးဖို့တွေ့ရင်တွေ့အဲ့ဒီနေ့မှာမတွေ့ရင်တွေ့တော့မှာမဟုတ်ဘူးလို့လဲ Troop လူမှုကွန်ရက်မှာ Trump ကစနေနေ့ကရေးသားပါတယ် Harris မဲဆွယ်စည်းရုံးရေးအဖွဲ့ကတော့မူလအစီအစဉ်အတိုင်းသာစကားစစ်ထိုးကြဖို့ပြောထားတာပ
ါ Well Donald I do hope you'll reconsider
Donald ပြောတဲ့အတိုင်းစကားစစ်ထိုးပွဲဆင်မြင့်မှာဆုံးကြဖို့စဉ်းစားပေးလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်။ပြောစရာတွေရှိနေတယ်ဆိုရင်ကျွန်မကိုမျက်နှာချင်းဆိုင်လာပြောပါ
If you got something to say say it to my face
Harris နဲ့ Trump ရဲ့စကားစစ်ထိုးပွဲအကောင့်ထဲပေါ်မပေါ်ကိုတော့စောင့်ကြည့်ရမှာပါ။သမရလောင်းတွေကတော့ရွေးကောက်ပွဲမှာအနိုင်ရရေးဆက်လက်မဲဆွေနေကြပါရဲ့ခင်ဗျာ။
လာမယ့်နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲအတွက်ပါတီနှစ်ရဲ့လှုပ်ရှားမှုတွေအကြောင်းအမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မအစီအစဉ်မှာကိုအောင်တင်ဆက်ပေးခဲ့တာပါအခုတော့ကဘာတလွားခီးသွားအစီအစဉ်အလှည့်ရောက်ပါပြီပြင်သစ်မှာ1828ခုနှစ်ခရဲကရေမွေးနဲ့အလကုန်ပစ္စည်းတွေထုတ်လုပ်နေတဲ့ဂယ်လန်လုပ်ငန်းကြီးကိုပြင်သစ်ရဲ့ထိန်းသိမ်းရမယ့်အမွေနှစ်တစ်ခုအဖြစ်အစိုးရကသတ်မှတ်ထားပါတယ်ကဘာပထမဆုံးနှခန်းညီတောင်းအပါအဝင်အလကုန်သမိုင်းမှာထူးခြားစံပြစရာပစ္စည်းတွေထုတ်လုပ်နေတဲ့ဂယ်လန်လုပ်ငန်းကြီးအကြောင်းမဆုမွန်နဲ့အတူကမ္ဘာတလောခီးသွားအစီအစဉ်မှာတွားကြည့်ကြအောင်ပါခင်ဗျာ
ကမ္ဘာမှာကမ္ဘာလှည့်ခီးသွားဧည့်သည်အများဆုံးလာတဲ့မြို့တွေထဲမှာပြင်သစ်နိုင်ငံပါရီမြို့ကထိတ်ဆုံးမှရှိနေပါတယ်ပါရီခီးသွားလုပ်ငန်းရဲ့ကိန်းဂဏန်းတွေအရ2022ခုနှစ်တုန်းကပါရီကိုလာကြတဲ့ဧည့်သည်က44သန်းထက်မနည်းရှိပါတယ်လဲစရာကြည့်စရာလေးလာစရာတွေများလာတဲ့ပါရီမြို့တော်မှာသမိုင်းနဲ့ယဉ်ကျေးမှုအမှုပညာလက်ရာတွေအပြင်ကဘာတဝမ်းကဧည့်သည်တွေကိုဆွဲဆောင်ထားတာကကဘာကျော်တဲ့ပြင်သစ်ဖက်ရှင်နဲ့ပြင်သစ်အလှကုန်ရေမွှေးတွေဖြစ်ပါတယ်နှစ်ဆင်ယူရိုငွေတန်းထောင်ချီရတဲ့ပြင်သစ်အလှကုန်နဲ့ရေမွှေးအယောင်ဝင်ငွေတွေမှာပါရီကိုလာလေကြတဲ့နိုင်ငံတကာခီးသွားတွေစီကရတာလဲမနည်းလှပါဘူးပြင်သစ်သွားရင်ပြင်သစ်ရေမွှေးတော့ဝယ်လိုက်ရမှာဆိုတာမျိုးအထိပြင်သစ်ရေမွှေးတွေကကဘာကျော်ပါတယ်တကယ်တော့ဖက်ရှင်နဲ့ရင်မွေးကပါရီမြို့သူမြို့သားတွေနဲ့ခွဲမရတဲ့အရာတွေဖြစ်ပါတယ်။ပြင်သစ်ရင်မွေးတွေထဲမှာသမိုင်းတင်ခံရတဲ့အထိကြော်ကြတဲ့အမှတ်တံဆိပ်တစ်ခုကတော့ Garland ဖြစ်ပါတယ်။1828ခုနှစ်မှာတည်းကစတင်ခဲ့တဲ့ Garland အလှကုန်ကုမ္ပဏီကသူ့ရဲ့ရင်မွေးပလင်းတွေကိုအမှုပညာလက်ရာတစ်ခုလိုဖန်တီးထားတာပါ။အချိန်တွေသာပြောင်းလဲသွားပေမဲ့ဘယ်တော့မှရိုးမသွားတဲ့သူ့ရဲ့ရင်မွေးတွေနဲ့အလှကုန်တွေကလူတိုင်းအတွက်စိတ်ခံပစ္စည်းတွေလိုဖြစ်နေပါတယ်။
Le travail d'une dame de table, c'est...
ကျမရဲ့တာဝန်ကရေမွေးပလင်းတွေကိုအလှဆင်ပေးရတဲ့တာဝန်ဖြစ်ပါတယ်။တကယ်တန်မိုးကြီးရေမွေးပလင်းတွေကိုပဲပြင်ဆင်ပေးရတာပါ။အရေးသွေးပိုင်းမှာတူမတူအောင်ထူးခြားတဲ့ရေမွေးတွေအတွက်ပဲအလှဆင်ပေးရတာဖြစ်ပါတယ်
။အခုလို့ Garland ရေမွေးပလင်းဒပလင်းစီကိုအသေးစိတ်အနုစိတ်အလှဆင်ပေးတဲ့ Sylvia ဟာပြင်သစ်ရေချင်းမှုဝန်ကြီးဌာနကအသေးအမှတ်ပြုပေးတဲ့Order of Arts and Letters မှာအမြင့်ဆုံး Knight ဖွဲ့ကိုရထားသူဖြစ်ပါတယ်။ရေမွေးပလင်းတွေကိုအလှဆင်တာဖြစ်ပေမဲ့အမှုပညာလက်ရာတစ်ခုလိုဖန်တီးတဲ့အတွက်အသေးအမှတ်ပြုခံထားရတာပါ
။ C'est ça le manuel, c'est qu'il y a pas de copie. Le résultat est toujours identique parce
que ရေမွေးပလင်းတစ်ခုချင်းစီကိုလက်နဲ့ပဲအသေးစိတ်အလှဆင်ပါတယ်။ဒါပေမဲ့အားလုံးတညီတည်းဆင်တူထွက်ပါတယ်။ရေမွေးအမျိုးအစားတစ်ခုချင်းစီအတွက်ဘလို့တဆင်ချင်းအလှပြင်ဆင်ပေးရမယ်ဆိုတော့စီးစနစ်ရှိထားပြီးသားပါအလှဆင်ပေးသူတိုင်းမှာထူးတဲ့ကိုပိုင်ဟန်တွေရှိကြတော့အဲ့ဒီကိုပိုင်ဟန်လက်ရာလေးတွေပလင်းတစ်ခုချင်းစီမှာပါသွားမယ်ထင်ပါတယ
်လွန်ခဲ့တဲ့နှစ်ပေါင်း200လောက်ထဲကရှိနေတဲ့ Garland အလှကုန်တဲ့ရေမွေးကုမ္ပဏီဟာပြင်သစ်နိုင်ငံရဲ့နာမည်ကျော်ဇင်ခအမှတ်တံဆိပ်တစ်ခုဖြစ်တာနဲ့အတူသူ့ပစ္စည်းတွေကိုပုံမှန်ဝယ်ယူအားပေးကြသူတွေကလည်းနည်းနည်းရရပုံကိုယ်တွေတော့မဟုတ်ကြပါဘူး
So many famous people and Josephine Baker sous le vent l'impératrice Sissi was totally crazy
Sissi lo ti jare Austria Empire Igri Elizabeth lo ဘယ်မှာရတာမက
နာမည်ကျော်အနုပညာရှင်ဂျိုဆဖင်းဘေကာအီတလီဂီတမှူးကြီးဂျာကိုမိုပူချီနီစာရေးဆရာကြီးအာနက်စ်ဟမ်မင်ဝေးစတဲ့အကျော်အမော်တွေအများကြီးဂဲလန်ရင်မွေးတွေကိုဆွဆွဲမြဲမြဲတုံးကြတဲ့အကြောင်းကိုဂဲလန်အမွေအနှစ်ထိန်းသိမ်းရေးညွှန်ကြားမှုကရှင်းပြနေတာပါအခုလိုဘယင်မတွေတော်ဝင်မင်းသမီးတွေတမရကတော်တွေတုံးဆွဲကြတဲ့ဂဲလန်အလှကုန်တဲ့ရင်မွေးတွေအပြင်ဒီလုပ်ငန်းစတင်ခဲ့တဲ့ကတီထွင်ခဲ့တဲ့ကုန်ပစ္စည်းတွေကိုကုမ္ပဏီကစနစ်တကျစည်းရင်ပြုစုမှတ်တမ်းတင်ထားပါတယ်။ပါရီမြို့တော်မှာ Warehouse of Wonders လို့နာမည်တက်ပြီးတော့နေရာတစ်ခုမှာအသေးအချာသိမ်းဆည်းမှတ်တမ်းပြုထားတာပါ။
Alors voilà, on rentre dans la réserve. Alors la réserve des sublimes c'est uniquement
အခုကျွန်တော်တို့ရောက်လာတဲ့နေရာကကယ်လန်လုပ်ငန်းကြီးရဲ့သမိုင်းဝင်ပစ္စည်းတွေကိုမှတ်တမ်းတင်သိမ်းထားတဲ့ The Warehouse of Wonders နေရာဖြစ်ပါတယ်။လုပ်ငန်းကြီးအတွက်အရေးပါဆုံးအမှတ်တရစီကိုကိုးစားအပြုဆုံးစံထားစရာအကောင်းဆုံးပစ္စည်းပေါင်း400ရှိပါတယ်။ကျမတို့မှတ်တမ်းတင်သိမ်းထားသမျှပစ္စည်းတွေဆိုရင်တော့ 18,000 ရှိတာပါ။အချက်အလက်မှတ်တမ်းပေါင်းက 9,000 လောက်နဲ့နိုင်ပေါင်းများစွာအတန်ဖန်းရိုက်ကူးထားတဲ့မှတ်တမ်းတွေလည်းရှိပါတယ်
။ AP သတင်းဌာနကိုတီးသန့်ကြေရှိခွင့်ပေးခဲ့တဲ့ကယ်လန်မော်ဂွန်တိုက်မှာနှစ်ပေါင်းများစွာဆက်ရောကိုပါနှစ်ပြီးဖန်တီးထားတဲ့ရေမွေးတွေနဲ့အလှကုန်ပစ္စည်းတွေကိုတင်စီထားပါတယ်။အဲဒီထဲမှာကမ္ဘာပထမဆုံးဖြစ်တဲ့နှက်ခမ်းညီတောင်လည်းပါပါတယ်
။ This is the first lipstick ever made in the history. It's the first one worldwide.
ဒါကသမိုင်းမှာပထမဆုံးဖြစ်တဲ့နှက်ခမ်းညီတောင်မှာကမ္ဘာပထမဆုံးဖြစ်ပါတယ်။ Forget Me Not ဆိုတဲ့နာမည်နဲ့ကယ်လန်ကပထမဆုံးနှက်ခမ်းညီတောင်ကိုတီထွင်ခဲ့တာဖြစ်ပါတယ်။1890ခုနှစ်မှာဖန်တီးခဲ့တဲ့ဆိုတာဒီပေါ်မှာရေးထားပါတယ်။နှက်ခမ်းညီကုံသွားရင်ပြန်ဖြစ်နိုင်မဲ့နှက်ခမ်းညီတောင်မျိုးလုပ်ထားတာပါ
။ Galen Company ထုတ်နှက်ခမ်းညီတောင်မပေါ်ခင်တုန်းကဘူးလေးတွေနဲ့ထည့်ထားတဲ့အယောင်နဲ့ပေါက်တာတွေကိုနှက်ခမ်းဆိုးစေးအဖြစ်နဲ့ဆိုးကြတာဖြစ်ပါတယ်။ Galen ဝန်ထမ်းတစ်ယောက်ကတနေ့မှာဖျောင်းနိုင်အယောင်ဆိုင်တစ်ခုမှအယောင်မျိုးစုံနဲ့ဖန်တီးထားတဲ့ဖျောင်းနိုင်တွေကိုတွေ့ပြီးတော့နှက်ခမ်းညီတောင်တွေဖန်တီးဖို့အကြံရခဲ့တာလို့ပြောပြပါတယ်။အဲဒီကစားလို့ဖျောင်းလို့ပျော်ပြောင်းညံ့ညောတဲ့နှက်ခမ်းညီတောင်တွေကို Galen Company ကစတင်တီထွင်ခဲ့တာဖြစ်ပါတယ်။ရေမွေးနဲ့အလှကုန်တွေကို Galen မိသားစုအဆက်ဆက်ဖန်တီးခဲ့တာမှာ LVMH လုပ်ငန်းကြီးက1994ခုနှစ်မှာမဝယ်ခင်အထိမျိုးဆက်50လောက်ကန်ခဲ့တာဖြစ်ပါတယ်။ဒီလုပ်ငန်းကိုတည်ထောင်ခဲ့တဲ့ Pierre François Pascal Galen ဟာဆရာဝန်တယောက်ဖြစ်တယ်လို့ဓာတုဗေဒပညာရှင်တယောက်လည်းဖြစ်ပါတယ်။ရေမွေးတွေနှက်ခမ်းတွေပါးနေတွေမျက်နှာလိမ့်ခရင်တွေသာမကသူပထမဆုံးတီထွင်ခဲ့တဲ့သမိုင်းဝင်ပစ္စည်းတွေအများကြီးပါ
Here you can discover the patent of the toothbrush created by Pierre François Pascal Galen
ဒီပုံမှာဆိုရင် Pierre François Pascal Galen 1845ခုနှစ်တုန်းကဖန်တီးခဲ့တဲ့သွားရိုက်တံမူပိုင်ပုံတွေကိုတွေ့ရမှာပါသူကျေးဇူးကြောင့်ပဲသွားရိုက်တံတွေကိုတီထွင်နိုင်ခဲ့ပါတယ်ဒီပုံတွေကိုကြည့်ရင်ရှေ့ပြေးစမ်းတင်နေတာသိကိုစိတ်ဝင်စားဖို့ကောင်းပါတယ်။ကြည့်ပါဦး။သပုတ်တံတွေကအရွယ်စားပုံစံအစုံပဲ။အခုခေတ် electric သပုတ်တံတွေနဲ့တူမနေဘူးလားရှင
့်။ Galen အလှကုန်ပစ္စည်းလုပ်ငန်းကြီးကိုပြင်သစ်နိုင်ငံရဲ့ဂေါယူစရာအမွေအနှစ်တစ်ခုဖြစ်ထိမ့်သိမ်းထားတဲ့လို့ပြင်သစ်အစိုးရကသတ်မှတ်အတိအမှတ်ပြုထားပါတယ်။ပြင်သစ်ရဲ့ယဉ်ကျေးမှုသမိုင်းနဲ့အမှုပညာလက်ရာတွေကိုထိမ့်သိမ်းထားတဲ့ဒီလုပ်ငန်းကြီးကလည်းစတင်တည်ထောင်တဲ့1828ခုနှစ်ထဲကစလို့ဒီနေ့အထိသူတို့ရဲ့ကုန်ပစ္စည်းတိုင်းကိုပြင်သစ်ရဲ့တဘာဝအလှတွေကိုရှေ့တန်းတင်ပြီးတော့ပြင်သစ်နိုင်ငံမှာပဲထုတ်လုပ်နေတယ်လို့ပြောပါရရှင်ကျွန်မစုမြတ်မောင်ပ
ါမစုမြတ်မောင်အပတ်စဉ်တင်ဆက်ပေးနေတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြားခဲ့ရတာပါအင်္ဂါညအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမလို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးတလည်းပြောပြပေးပါအောင်ခင်ဗျာ
လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်း Donald Trump နဲ့ရှင်ပြန်ရမှာ Democratic Party ဒုသမ္မတလောင်းအဖြစ် Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz ကိုရွေးချယ်လိုက်ကြောင်း American သတင်းမီဒီယာတွေကဖော်ပြနေကြပါတယ်တရားဝင်ကြီးညာချက်ကိုတော့ Pennsylvania ပြည်နယ် Philadelphia မြို့ကမဲဆွယ်ပွဲမတိုင်ခင်ဒီကနေ့နှောင်းပိုင်းမှာထုတ်ပြန်မယ်လို့လည်းခန့်မှန်းနေကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းနိုင်ငံရေးအခြေအနေတွေပြောင်းလဲတွေဖြစ်ပေါ်လာပြီးမဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆက်လက်လက်ခံထားဖို့အရေးကြီးတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရမက်သရူးမီလာကမနေ့ကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒါမှမဟုတ်အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်အကူအညီပေးရေးမှာဘယ်လိုတွေတက်ရောက်မှုရှိနေလဲဆိုတာကိုတော့လက်တလောထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။နျူကလ িয়ার ထိပ်ဖူးတက်ဆင်နိုင်တဲ့မစ်ဆိုင်းဒုံးစနစ်250ကိုမြောက်ကိုရီးယားကရှေ့တန်းစစ်မျက်နှာကတပ်ဖွဲ့တွေထံပေးပို့လိုက်တယ်လို့နိုင်ငံပိုင်သတင်းကဖော်ပြထားပါတယ်။အမေရိကန်ရဲ့ချင်းချောက်မှုအန္တရာယ်ရှိနေတယ်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ကအသင့်ပြင်ဆင်ထားဖို့ကိုလည်းတနင်္ဂနွေနေ့ပျုံယမ်းမြို့တော်ကအခမ်းအနားမှာတိုက်တွန်းခဲ့တာပါ။န နိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတော့နျူကလ িয়ার ထိပ်ဖူးတက်ဆင်ထားတဲ့လက်နက်အဖြစ်ဖော်ပြခဲ့ပြီးစက်ရုံကနေအစ်စ်ထုတ်လုပ်လိုက်တဲ့လက်နက်တွေဖြစ်တယ်လို့လည်းပြောပြထားပါတယ်ရှင
်။တင်းချင်းချုပ်ကမက်ခင်လေးပြောပြသွားတော့ပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမုံဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Joe Gay တို့ဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်စီသူပါ VOA ရဲ့အစီအစဉ်တွေကို Facebook, YouTube နဲ့ Telegram စာမျက်နှာတွေကနေလည်းကြားနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာသောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးသောကအပေါင်းကနေကင်းဝေးကြပြီးတော့ကျန်းမာရှင်လန်းနိုင်ကြပါစေခင်ဗျာThis program